Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau of American တန်ကနေ2016ခုနှစ် September 2ရက်တောက်ချာနေညပိုင်းမှာပါသား season တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိ line meter 24 25 30 50နဲ့ line meter 190တို့ကနေစတင်အတန်လွှင့်နေပါပြီခင်ဗျာဒီညတော့ season မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမောက်ခွာညူနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညပါပါ Uzbekistan အာဏာရှင် Islam Karimov ဂျမားရဲ့အသေးအတန်ဖြစ်နေပြီလို့သုရကကြည့်ညပါတယ်စင်ကာပူမှာဇီကာဗိုင်းရပ်စ်ပြန့်နှံ့ကူးစက်နေတဲ့အတွက်မြန်မာနိုင်ငံကကိုယ်ဝန်ဆောင်မျိုးသမီးတွေကိုယ်ဝန်ဆောင်မှုရည်ပယ်ထားတဲ့မိခင်လောင်းတွေဒီရက်ပိုင်းစင်ကာပူမလာဘူးမြန်မာတိုင်းရုံးကအသိပေးချက်ထုတ်ပြန်ထားပါတယ် Samsung ကုမ္ပဏီကအခုရောင်းနေတဲ့ Note 7 ဖုန်းတွေကိုဆက်မရောင်းတော့ပဲရောင်းထားတာတွေကိုလည်းပြန်သိမ်းနေပါတယ်ဒီသတင်းနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့နေပြည်တော်မှာချင်းပါတဲ့ဒီနေ့ငင်းချိုင်းညီလာခံအတွက်မှာဝါပီနယ်ဖွဲ့စည်းရေးကိုတောင်းဆိုခဲ့ကြပါတယ်
ကွာတိုင်းနာလူမျိုးစုတီတိုင်းနာစစ်စစ်ဖြစ်တယ်လို့သမိုင်းအစဉ်လာရှိသောလူမျိုးစုဖြစ်ပြီးပြည်တော်စုဝင်ပြည်နယ်ဖြစ်ရန်လိုအပ်တော့အရေးကြီး
ဘွာမျိုးသားစီလုံးညီညွတ်ရေးပါတီကအထွေထွေအတွင်းမူနှင့်ဥညီနဲ့ပြောသွားတာပါပြည်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်စင်ကာပူနိုင်ငံမှာမြန်မာနိုင်ငံသားတဦးဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတာကြောင့်မြန်မာတိုင်းဝမ်ကျမှာစိုးရိမ်မှုတွေရှိနေတယ်ဆိုတဲ့အကြောင်းတခါထိုင်းနိုင်ငံမှာလူကုန်ကူးတဲ့သူတဦးကိုထောင်နဲ့35နှစ်ချလိုက်တဲ့အကြောင်းပါဝင်လာမယ့်ຫນွေကာလအတွက်လျှက်စစ်မှုအခြေအနေနဲ့ဆိုင်တဲ့သတင်းတပုတ်ကိုလည်းနောက်ပိုင်းမှာပြောပြသွားဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာတော့အခုရင်ဆုံးနောက်ဆုံးရနိုင်ငံကသတင်းတွေကိုကိုကြော်ကြော်သိနေမှခွန်ကျိုးလို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဥဇ်ဘက်ကစ္စတန်သမရဟာအသေးအတန်အခြေအနေမှာရောက်နေပြီလို့အစိုးရထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်အသက်88နှစ်အရွယ်သမရအစ္စလမ်ဂါရီမော့ဖ်ဟာဥဇ်ဘက်ကစ္စတန်နိုင်ငံကိုအာဏာရှင်ဖြစ်အုပ်ချုပ်လာတာ25နှစ်ကျော်ပါပြီချစ်လက်စွာသောမျိုးချစ်ရဲဘော်အပေါင်းတို့မိမိတို့သမရကြီးရဲ့ကျန်းမာရေးဟာလွန်ခဲ့တဲ့24နှစ်အရွယ်အတွင်းတိတိတတ်တာယိုယွင်းလာပြီးအသေးအတန်အခြေအနေရောက်နေပြီဆိုတာနှလုံးစိတ်ဝမ်းညှိုးနှွမ်းစွာအသိပေးရပါတယ်လို့အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်ကာရီမော့ဖ်တည်ဆုံသွားပြီဆိုတဲ့သတင်းတွေထွက်ထားပြီမဲ့လည်းအတိမပြုနိုင်သေးပါဘူးကာရီမော့ဖ်ရဲ့ဇာတိစမာခန်းမြို့မှာနာယီအခမ်းအနားကိုစီစဉ်နေပြီဆိုပြီးဖာဂါနာသတင်းဌာနကပြောပါရယ်ကာရီမော့ဖ်ဟာအတိုက်ခံတွေကိုနေနေပြုခွက်ပြီးသူ့ကိုဆက်ခံမဲ့သူကိုရွေးချယ်ထားတာတော့မရှိပါဘူးဥဇ်ဘက်ကစ္စတန်ရဲ့လူခွင့်ရေးအခြေအနေကိုထိတ်လန့်ကြောက်ရွံ့ပွဲအခြေအနေဖြစ်လူခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ကသတ်မှတ်ထားပါရယ်
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကတရားရုံးတွေရှိတဲ့နေရာတစ်ခုမှာအသေးခံဘုံးဖောက်ခွဲခဲ့တာကြောင့်လူ12ယောက်ထက်မနည်းသေဆုံးပြီး50လောက်ဒဏ်ရာရသွားတယ်လို့အနာဘိုင်တွေကပြောပါတယ်။ခိုင်ဘီပတ်တွန်ခွာပြည်နယ်မာဒန်မြို့မှာဒီနေ့လိုတိုက်ခိုက်ခံခဲ့ရတာပါ။လက်နက်ကင်တဦးဟာလုံခြုံရေးအဆောင်တွေကိုလက်ပစ်ဘုံးနဲ့ပစ်တိုက်ခိုက်ခဲ့ပြီးတဲ့နောက်သူ့ကိုမှပတ်ထားတဲ့ဖောက်ခွဲရေးပစ္စည်းတွေကိုဖောက်ခွဲလိုက်တာလို့ခရိုင်အုပ်ချုပ်ရေးမှူးကသတင်းတောက်တွေကိုပြောပါတယ်။သေဆုံးဒဏ်ရာရသူတွေမှာရှေ့နေအများပြားပါဝင်ပြီးသေဆုံးသူအရေအတွက်တိုးလာဖို့ရှိတယ်လို့အနာဘိုင်တွေနဲ့စစ်ရုံရင်းရမြစ်တွေကပြောပါတယ်ပြည်နယ်မြို့တော်ပက်ရှွာဟာခရီးရန်လူနေမှုရပ်ကွက်တစ်ခုမှာအသေးခံဘုံးခွဲမဲ့သူ၄ဦးဖောက်ခွဲတာတွေမလုပ်နိုင်ခင်ပါကစ္စတန်စစ်တပ်ကအဲ့ဒီလူတွေကိုပြစ်ဒတ်ခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲအခုတိုက်ခိုက်မှုဖြစ်တာပါဒီတိုက်ခိုက်မှုကြောင့်ပြည်နယ်တွင်းနဲ့နိုင်ငံတော်ကခရီးရန်ဖျားကြောင်းတွေမှာလုံခြုံရေးတိုးမြင့်ထားပါတယ
် Republican သမ္မတလောင်းဒေါ်နယ်ထရမ့်နဲ့ Democratic သမ္မတလောင်းဟီလာရီကလင်တန်တို့နှုတ်ဦးစလုံးဟာဒီသတင်းပတ်တွင်စစ်မှုတန်းဟောင်းတွေကိုမိန့်ခွန်းပြောကြပါတယ်စမူဒောင်းတွေအတွက်အရေးကြီးတဲ့ကိစ္စရပ်တွေကိုနှစ်ယောက်စလုံးကပြောပြီးမြဲပြောကြတဲ့ပုံစံကတော့အတော်လေးကိုကွဲပြားပါတယ်။ Ohio ပြည်နယ် Cincinnati မြို့မှာကျင်းပခဲ့တဲ့ American Legion စစ်မှုထမ်းဟောင်းအဖွဲ့ရဲ့ညီလာခံမှာစာသားပရင်းနေက Mr. Trump မင်းကိုပြောပါတယ်။ American စစ်ဘက်ကပြန်လည်တည်ဆောက်မယ်ဆိုတဲ့သူ့ရဲ့အစီအစဉ်တွေအကြက်တဲတွေနဲ့ရင်ဆိုင်နေရတဲ့စစ်မှုထမ်းဟောင်းရေးရာဌာနကပြဿနာတွေကိုဘယ်လိုဖြေရှင်းသွားမယ်ဆိုတာတွေကို Trump ကအဓိကပြောသွားပါတယ်။သူ့ရဲ့မင်းကိုမှ Clinton ကိုဝေဖန်တိုက်ခိုက်တာနှစ်ကြိမ်ပါပြီမြဲအများအပြားအမူဝါဒရေးရာတွေကိုပြောသွားတာပါ။အဲ့ဒီညီလာခံမှာပဲပထမတရက်က Clinton မင်းကွန်းပြောတာမှာ Trump ကိုမကြာခဏဝေဖန်တိုက်ခိုက်ပြီးမြဲနာမည်ကိုတော့တကြိမ်မဲ့ထည့်ပြောသွားပါတယ်။တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေနဲ့ပတ်သက်တဲ့ Trump ရဲ့သဘောထားနဲ့ American စစ်ဘက်ဟာကပေးအခြေအနေကြုံလို့စူးစူးရွရွဖြစ်နေတယ်ဆိုတာမျိုး Trump အရင်ကပြောဘူးတော့ကို Mrs. Clinton ကဝေဖန်တာပါ။အဲ့လိုပြောတာဟာအသက်ဆုံးပြီးတာဝန်ထမ်းဆောင်နေသူတွေတာဝန်ထမ်းခဲ့ဘူးသူတွေကိုစော်ကားတာဖြစ်တယ်လို့ Mrs. Clinton ကပြောပါတယ်။
American Democratic Party နိုင်ငံလုံးဆိုင်ရာကော်မတီ DNC ရဲ့ကွန်ပျူတာစနစ်တွေကိုအင်တာနက်ကနေဖောက်ထွင်းခိုးဝင်တာဟာရုရှားနိုင်ငံနဲ့ဘာမှမပတ်သက်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်က Bloomberg သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းအခိုင်အမာထပ်ပြောပါတယ်။ DNC ရဲ့ email နဲ့တခြားမှတ်တမ်းမှတ်ရာထောင်ပေါင်းများစွာကိုဒီနှစ်အစောပိုင်းကဖောက်ထွင်းခိုးယူခံခဲ့ရတာပါ။အဲဒါကြောင့်လဲ DNC ဟာသမ္မတလောင်းဖြစ်ဖို့ကြိုးစားခဲ့တဲ့ Bernie Sanders နဲ့ Hillary Clinton ကိုပိုးပြီးဦးစားပေးဆောင်ရွက်ခဲ့တယ်ဆိုတာပေါ်လွင်သွားတာပါ။ ေါ်သွားတာပါအဲ့ဒီအချက်လက်တွေကိုဘယ်သူကခိုးယူတယ်ဆိုတာကအရေးကြီးလို့လားအရေးကြီးတာကလူထုကိုချပြခဲ့တဲ့အကြောင်းအရာတွေဖြစ်တယ်လို့ပစိဖိတ်သမုဒ္ဒရာစိတ်ကမ်းမျိုးဖြစ်တဲ့ Vladimir Stock မှာလုပ်တဲ့တွေ့ဆုံမေးမြန်းခန်းတွေ Mr. Putin ကပြောသွားပါတယ် DNC ကအမှတ်တမ်းအရာတွေပေါက်ကြားသွားပြီးတဲ့နောက် DNC ဥက္ကဋ္ဌနဲ့လွှတ်တော်အမတ်ဖြစ်သူ Debbie Wasserman စုသာတာဝန်ကနေနှုတ်ထွက်ပေးလိုက်ရပါတယ်အဲ့ဒီအကြောင်းသူဘာမှမသိတဲ့အကြောင်းနဲ့ဒီကိစ္စကိုနိုင်ငံအဆင့်ကနေရုရှားနိုင်ငံအနေနဲ့ဘယ်တော့မှမလုပ်ခဲ့ဘူးလို့လည်းသမ္မတပူတင်ကပြောပါတယ
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေတောက်ကြညာပဲတရင်တွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်စင်ကာပူနိုင်ငံမှာဇီကန်ဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားနေတဲ့အတွက်မြန်မာနိုင်ငံကကိုယ်ဝန်ဆောင်မိခင်တွေကိုယ်ဝန်ဆောင်မှုရည်ရွယ်ထားတဲ့မိခင်လောင်းတွေအခုရပိုင်းတွင်စင်ကာပူကိုမသွားသေးဘဲခေတ္တဆိုင်ထားဖို့စင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ယုံကဒီကနေ့ရက်စွဲနဲ့အတိပေးချက်စောင့်ထုတ်ပြန်ထားပါတယ်။စင်ကာပူမှာဇီကာဗိုင်းရပ်စ်ကူးစက်ခံရသူတွေနဲ့မြန်မာနိုင်ငံသားတူဦးလည်းပါနေတယ်ဆိုတာဩဂုတ်လ30ရက်နေ့မှာစင်ကာပူကျန်းမာရေးဝန်ကြီးဌာနကမြန်မာတန်ယုံကိုအကြောင်းကြားပြီးတဲ့နောက်တန်ယုံရဲ့အတိပေးချက်ဒီကနေ့ထွက်လာတာပါ။ရောဂါပိုးကူးစက်ခံရတဲ့အဲ့ဒီလူဟာတက်တာလာနေပြီးအခြေအနေကိုအနီးကပ်စောင့်ကြည့်နေပြီးတော့လူနာရဲ့သဘောတူညီချက်မပါဘဲသူ့ရဲ့ကိုယ်ရေးအချက်အလက်တွေကိုပြောမှာမဟုတ်ဘူးလို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကအကြောင်းကြားတာကိုလည်းတန်ယုံရဲ့အသိပေးချက်ထဲမှာဖော်ပြထားပါတယ်။စင်ကာပူနဲ့မလေးရှားနိုင်ငံတွေမှာဇီကာဗိုင်းရပ်စ်ကူးစက်တဲ့ဖြစ်ရပ်တွေတွေ့ထားပြီးတဲ့နောက်ဒေသတွင်းနိုင်ငံတွေမှာကြိုတင်ကာကွယ်စစ်ဆေးတာတွေလုပ်နေကြပြီးမြန်မာနိုင်ငံမှာလည်းသတိပေးချက်တွေထုတ်ပြန်ထားသလိုလိုအပ်တဲ့စစ်ဆေးတာတွေကိုလည်းလုပ်နေပါတယ်။
ဒီလ၄ရက်နဲ့၅ရက်နေ့တွေမှာကျင်းပမယ့်စီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ G20 ထိပ်သီးဆွေးနွေးပွဲကိုတရုတ်နိုင်ငံကဟန်ဂျူးမြို့မှာအင်ရှင်အဖြစ်လက်ခံကျင်းပမှာဖြစ်ပါတယ်။တရုတ်နိုင်ငံဟာစန်းသစ်တီထွင်မှုတွေကိုအားပေးတဲ့စီးပွားရေးပုံစံတစ်ခုတည်ဆောက်ပြီးကမ္ဘာအင်အားကြီးနိုင်ငံတွေကြားဝင့်ကြွားပြနိုင်ဖို့ရည်ရွယ်ကြိုးပမ်းနေတာဖြစ်ပါတယ်။ G20 ထိပ်သီးဆွေးနွေးပွဲကို2008ခုနှစ်ကမ္ဘာလုံးဆိုင်ရာဗန်ဒါရေးအကြက်တဲကာလမှာစတင်ခဲ့တာပါ။ကမ္ဘာကုန်သွယ်မှုတွေနဲ့ဗန်ဒါရေးဆိုင်ရာမူဝါဒတွေညှိနှိုင်းချမှတ်ရမှာအကောင့်အထောက်အကူဖြစ်စေဖို့ဒီထိပ်သီးဆွေးနွေးပွဲကိုစတင်ခဲ့ပြီးဖွံ့ဖြိုးစာနိုင်ငံတွေကိုပုံမပါဝင်ပြောဆိုခွင့်လည်းပေးထားပါဗျ။စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းနှေးကွေးနေတာနဲ့ကြုံရပေမဲ့တရုတ်နိုင်ငံဟာကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံဖြစ်ပြီးကမ္ဘာလုံးဆိုင်ရာယင်းနှိမ့်မြုံနှံမှုတွေကိုလည်းပုံမအားကောင်းလာစေဖြစ်ပါတယ်
။ Samsung ကုမ္ပဏီက Galaxy Note 7 smartphone တွေရောင်းတာကိုဒီကနေ့ရထားလိုက်ပါတယ်။ဒီဖုန်းမျိုးစားတွေကတချို့ဖုန်းတွေကိုအားသွင်းနေရင်ပေါက်ကွဲမိလုံတာတွေဖြစ်ပြီးတဲ့နောက်စထုတ်ပြီးသတင်းပတ်ပဲရှိသေးတဲ့အချိန်မှာဆက်မရောင်းမဲရထားလိုက်တာပါ။Note 7ကိုဝယ်ထားသူတွေအနေနဲ့ဘယ်ချိန်တုန်းကပဲဝယ်ထားစမတ်ဖုန်းအသစ်တွေနဲ့ပြန်လဲပြီးမယ်လို့ Samsung ကုမ္ပဏီရဲ့ Mobile Phone လုပ်ငန်းပိုင်းဥက္ကဋ္ဌခိုတောင်ဂျင်းကပြောပါတယ်။သူတို့ရောင်းထားတဲ့ဘယ်ဖုန်းဟာ Android ဖြစ်စေတယ်ဆိုတာကိုအတိအကျသိနိုင်တဲ့နီလန်ရှာမတွေ့တဲ့အတွက်တကမ္ဘာလုံးမှာရောင်းထားတဲ့ဖုန်းတွေအားလုံးကိုပြန်လည်အပ်ဖို့ Samsung ကကြေညာထားပါတယ်။ဒီလိုပြန်သိမ်းရတာဒါဟာပထမဆုံးအကျင့်ဖြစ်ပေါ်ရှိပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ပါဝင်နိုင်ငံ10နိုင်ငံမှာရောင်းနေတဲ့ Note 7 ဖုန်းတွေကိုပြန်သိမ်းလိုက်ပါပြီ။သူတို့ဖုန်းတွေအတွက်ဘက်ထရီလုတ်ပေးတဲ့ကုမ္ပဏီနှစ်ခုထဲမှာတစ်ခုရဲ့ဘက်ထရီကမီးလောင်စေနိုင်တာကိုကုမ္ပဏီရဲ့စုံစမ်းစစ်ဆေးမှုကနေတွေ့ရတယ်လို့ဥက္ကဋ္ဌခိုတောင်ဂျင်းကပြောပေမဲ့အဲ့ဒီကုမ္ပဏီနာမည်ကိုတော့မပြောပါဘူး။ဒီပြဿနာကြောင့်ထိခိုက်ဒဏ်ရာရတဲ့သတင်းမျိုးတွေတော့မကြားရသေးပါဘူး။ဒီဖုန်းအလုံးပေါင်း2တန်းခွဲလောက်ထုတ်ထားပြီးဩဂုတ်လ19ရက်နေ့မှာစရောင်းကလေးကဆိုရင်အလုံးကြီး1တန်းကျော်ရောင်းထားပြီးလို့ Samsung ကပြောပါတယ်။တရုတ်နိုင်ငံမှာတော့ဒီဖုန်းတွေရောင်းတာကိုမရက်ပါဘူး။ဒီမှာရောင်းနေတဲ့ Note 7 ဖုန်းတွေမှာသုံးတဲ့ဘက်ထရီကနောက်ထပ်ကုမ္ပဏီတစ်ခုကနေသွင်းတဲ့ဘက်ထရီကိုအသုံးပြုထားတာလို့ Samsung ကပြောပါတယ်
။ကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးညီလာခံကိုဟာဝိုင်ပြည်နယ်ရဲ့မြို့တော် Honolulu ကဝေကီကီကမ်းခြေမှာကြာသပတေးနေ့ကစတင်ခဲ့ပါတယ်။ဆယ်ရက်ကြာကျင်းပမဲ့ဒီညီလာခံကို၄နှစ်တကြိမ်ကျင်းပတာဖြစ်ပြီးကမ္ဘာကောင်းဆောင်တွေမူဝါဒရေးရာချမှတ်သူတွေနဲ့သဘာဝဝန်းကျင်ထိန်းသိမ်းရေးဆောင်ရွက်နေသူတွေထောင်ထဲချီပြီးတက်ရောက်ကြပါတယ်။ဟာဝိုင်က Paponomokukia ဟာတမိုင်းဝင်အမျိုးသားပင်လယ်ပြင်ဆိုင်ရာထိန်းသိမ်းဆောင်ရှောက်မှုပေးတဲ့နေရာဖြစ်ပါတယ်။ကမ္ဘာအကြီးဆုံးပင်လယ်ပြင်ဆိုင်ရာတမိုင်းဝင်ဧရိယာဖြစ်လေးစတိုးချဲ့တက်မှတ်ခဲ့ပြီးတဲ့နောက်တပတ်အကြာမှာသမ္မတကဟာဝိုင်ကိုရောက်လာနေပါတယ်။နိုင်ငံတော်ကကာကွယ်ဆောင်ရှောက်ထားတဲ့ဒီရေပြင်ဧရိယာဟာစတူယန်ကီလိုမီတာ 36,200 စတူယန်မိုင်ရှိတဲ့အကြောင်းအင်ဗျူတော်ကပြောပါတယ်
။ဟာမိုင်းဟာရီကိန်းမုန်တိုင်းဟာအမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပင်လယ်ကူးကံရိုးတန်းတစ်လျှောက်ဒီကနေ့မနေ့အစောပိုင်းကကုန်းတွင်းပိုင်းနဲ့ဝင်သွားပါတယ်။မုန်တိုင်းဟာဖလော်ရီဒါပြည်နယ်နဲ့အိမ်နီးချင်းဂျော်ဂျီယာပြည်နယ်တွေကိုဝင်သွားတာနဲ့မျှအပူပိုင်းမုန်တိုင်းဖြစ်အပြော့သွားပါပြီ။ဆယ်နှစ်ကျော်တွင်ဖလော်ရီဒါကိုပထမဆုံးချိန်ဝင်တိုက်တဲ့ဒီဟာရီကိန်းမုန်တိုင်းကြောင့်လျှက်စစ်တပ်အားပြတ်တောက်တာတွေဖြစ်ပြီးပြည်နယ်ရင်းတချို့နေရာတွေမှာမိုးရေချိန်လက်မှတ်20လောက်ထိရွာပြီးတော့ရေကြီးနေပါတယ်။ပ ြင်အားအဆင့်1ရှိတဲ့ဟာရီကိန်းမုန်တိုင်းဟာအသက်အန္တရာယ်ရှိတဲ့အထိအခြေအနေတွေဖြစ်စေနိုင်တယ်လို့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကပြောပါတယ်။မုန်တိုင်းနာအထိကပ်ပြန်ပြီးမုန်တိုင်းအခြေအနေကိုလေ့လာဆန်းစစ်တဲ့ American လေတပ်လေယာဉ်ဒဇင်းကနေတွေ့ရှိချက်အရမုန်တိုင်းဟာကုန်းတွင်းပန်းမုန်ရောက်ခင်လေးမှာလေတိုက်နှုန်းတနာရီ130ကီလိုမီတာလောက်ထိရှိခဲ့တာတွေ့ရပါတယ်။ကြော်လာပြည်ညကစပြီးဖလော်ရီဒါပြည်နယ်နေရာများပြားမှာပြင်းထန်မိုးရွာပြီးတော့မုန်တိုင်းလမ်းကြောင်းမှာရှိနေတဲ့ဖလော်ရီဒါအလယ်ပိုင်းကနေအတ္တလန်တစ်ကမ်းရိုးတဲ့မြောက်ဘက်နယူးဂျာစီပြည်နယ်ထိအရှိဘက်ကမ်းရိုးတဲ့ဒေသတစ်ခုလုံးမှာအပြင်းထန်မိုးရွာပဲလို့ခန့်မှန်းထားပါတယ်။အမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်မှာရှိတဲ့ George Town တက္ကသိုလ်အနေနဲ့ Maryland University အဖွဲ့ကပိုင်ခဲ့တဲ့ကျေးကျွန်မိသားစုတွေကနေဆင့်သက်လာသူတွေကိုတက္ကသိုလ်ဝင်ခွင့်ဦးစားပေးမယ်ကြောင်းကြေညာလိုက်ပါတယ်။တချိန်က Maryland University အဖွဲ့ကအကျွန်ဒီကိုရောဆွားလို့ရတဲ့ငွေတွေကတချို့ကို George Town တက္ကသိုလ်အနေနဲ့ရယူသုံးစွဲခဲ့ဦးတယ်ပေါ်ပြန်တောင်းပန်ပြီးနေနာကြီးပေးတဲ့အနေနဲ့အခုလိုလှုပ်တာပါခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခွန်ညိုတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ www.burmese.voanews.com စာမျက်နှာနဲ့ကျွန်တော်တို့ရဲ့ Facebook စာမျက်နှာတွေကနေပြန်လည်နှာစင်ဖတ်ရှုနိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါအရင်ဆုံးတော့21ရာစုပင်လုံညီလာခံဘက်ကသတင်းနဲ့စတင်ကြပါတယ်ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံတတိယနေ့အဖြစ်ဒီကနေ့ဆက်လက်ကျင်းပတော့မှာဝါအမျိုးသားစီလုံးညီညွတ်ရေးပါတီကဝါပြည်နယ်ဖွဲ့စည်းရေးကိုတင်ပြတောင်းဆိုလိုက်ပြီးပြည်내ဖွဲ့စည်းရမှာလက်ရှိဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းက6မြို့နယ်နဲ့အတူကျိုင်းတုံဒေသကမြို့နယ်တွေကိုပါထည့်သွင်းပေးဖို့တင်ပြထားပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကုမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပြည်တော်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံတတိယနေ့မှာသက်ဆိုင်ရာကိုယ်စားလှယ်အသီးသီးရမိမိတို့ရဲ့သဘောထားအမြင်တွေကိုတင်ပြကြရမှာဝါအမျိုးသားစီလုံးညီညွတ်ရေးပါတီရဲ့တွဲဖက်အထွေထွေတွင်မှုနှစ်ဦးညီနက်ကပြည်내ရရှိရေးအတွက်တင်ပြတောင်းဆိုခဲ့တာဖြစ်ပါတယ်
ဝါတိုင်းနာလူမျိုးစုတီတိုင်းနာစစ်စစ်ဖြစ်တယ်လို့တမိုင်းအစင်လာရှိသောလူမျိုးစုဖြစ်ပြီးပြည်တော်စုဝင်ပြည်내ဖြစ်ရန်လွားတော်အရေးချင်းခုနှစ်ချက်နေလဲပြည်မီဖြစ်တဲ့ကြောင့်လက်ရှိဝါကိုပိုင်အုပ်ချုပ်ရခွင့်တိုင်း6မြို့နယ်နှင့်ကျိုင်းတုံနယ်မြေဒေသ10မြို့နယ်ကိုပြည်တော်စုဝင်ဝါပြည်내ဖြစ်ပြန်လဲအသိမှတ်ပြုပေးနိုင်ပါရန်နှင့်ကျိုင်းတုံမြို့ပြနိုင်ငံခြေအောင်ပစ္စည်းများဆက်လက်မပြောက်ပြက်ပဲထိန်းသိမ်းထားနိုင်ရန်နိုင်ငံတော်၏ရှေးဟောင်းသမိုင်းအမွေနှစ်ဖြစ်ပြန်လည်တက်မှတ်ပေးပါရန်လေးနဲ့ရိုသေစွာတောင်းဆိုရင်တင်ပြရင်နေကုန်းချောအပ်ပါတယ်ခင်ဗျာ
ဥညိနတ်ဟာဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်မမန်းမျိုးနယ်ရဲ့ပြည်내လွတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်ဝါဒီမိုကရက်တစ်ပါတီကဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်ရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဟောင်းဦးဆိုင်ပေါင်းနတ်ကဝါပြည်내ဖွဲ့စည်းရေးကိုလွတ်လပ်ရေးရယူစဉ်ကတည်းကတောင်းဆိုခဲ့တာဖြစ်ကြောင်းပြောပါတယ်
ကျွန်တော်တို့ဒီဝါပြည်နယ်တောင်းဆိုထားတာကတော့အခုမှမဟုတ်ဘူးလေအခုဥညိနပြတောင်းမှပဲတောင်းနေတာတော့မဟုတ်ဘူးရုပ်စာကဟိုးကျွန်တော်တို့လွတ်လပ်ရေးရကလေးကကိုဒါကရှေးကဝါခေါင်းဆောင်တွေကလည်းသူတို့ကပြီးကြဒါကကျွန်တော်တို့ရှမ်းပြည်နယ်နဲ့ပေါင်းဖက်လို့မဖြစ်ဘူးဆိုမှတင်ပြခဲ့တယ်သို့တော့အချိန်လေးအမျိုးမျိုးကမပြီးတဲ့အတွက်ကြောင့်လူလာရေးယူတော့ယူလိုက်တာပေါ့ဗျာကျွန်တော်တို့ကိုဆက်လက်ပြီးတော့ဒီချမ်ပီယံနဲ့ပူးပေါင်းတယ
်1984ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲစဉ်ကလည်းဝါလူငယ်တွေကတောင်းဆိုခဲ့တယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေအတွက်အခြေခံမူချမှတ်တဲ့အမျိုးသားညီလာခံမှာလည်းဝါကိုစလယ်ရီနဲ့အပြည့်ရဝါလက်နက်ကိုင်အဖွဲ့ကတောင်းဆိုခဲ့ဘူးကြောင့်2010ရွေးကောက်ပွဲနောက်ပိုင်းလွတ်တော်အတွင်းမှာသူကိုယ်တိုင်လည်းတောင်းဆိုခဲ့ဘူးကြောင့်ဦးဆိုင်ပေါင်းနတ်ကပြောပါတယ်ဒီလိုပြည်내ဖွဲ့စည်းရေးတောင်းဆိုချက်ကိုတော့နိုင်ငံရေးနည်းနဲ့ဖြည့်ရှင်းကြရမှာဖြစ်ကြောင်းဦးဆိုင်ပေါင်းနတ်ကဆက်လက်ပြောဆိုပါတယ်
။ဘာပဲဖြစ်ဖြစ်ကျွန်တော်တို့နိုင်ငံရေးနည်းနဲ့ဆွေးနွေးကြတယ်ဆိုရင်တော့ဒီထိခိုက်ဘယ်လိုလဲသိခတ်တောင်ရောဒါပြဿနာတယ်မဟုတ်ဘူးနိုင်ငံရေးသဘောရပဲဆွေးနွေးရှင်းလင်းပြောဆိုကြမယ်ကျွန်တော်တို့ကိုယ်နိုင်ကလည်းဒီလိုပဲဟိုနိုင်ငံရေးသဘောရပဲဝိုင်းဝန်းဖြည့်ဆင်းကြဖို့ပဲ
ဝါပြည်နယ်အတွင်းမှာလက်ရှိကျိုင်းတုံဒေသကနေမြေတွေကိုပါထက်သွင်းတောင်းဆိုတဲ့အပေါ်မှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ဒုဥက္ကဋ္ဌဦးစက်ခွန်ဆိုင်ကသူ့အမြင်ကိုအခုလိုပြောပါတယ်
။ဒါသူတို့ရဲ့အခွင့်အရေးကိုသူတို့ right တာတော့သူတို့ရှုတော့ကနေသူတို့တင်မှာပေါ့။ဒါကတော့ဒီမိုကရေစီကာလမှာသူ့အမြင်ကိုအမြင်ပင်ပြခွင့်ရှိတာပဲ။ဒါတဘာဝကြပါလေ။ခေတ်ရဲ့ကျွန်တော်တို့နိုင်ငံရေးယဉ်ကျေးမှုကကျွန်တော်ကဆိုရင်ဒီတူနဲ့တူနိုင်ငံရေးကြေညာနိုင်ငံရေးစပွဲပွဲပေါ်မှာတန်းတူမြတ်တာပြည်ပြည်လေးလေးကြီးကြီးလေးလေးကျွန်တော်တို့ဆွေးနွေးကြဖို့ပဲလိုပါတယ်
ဝါပြည်နယ်ဖွဲ့စည်းရေးကိုမြန်မာပြည်ကအင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ကလည်းတောင်းဆိုထားတာဖြစ်ပါတယ်ဝါပြည်သွေးစည်းညီညွတ်ရေးပါတီကညီလာခံတယောက်လာတဲ့ကိုစလေအဖွဲ့ဟာကြာသာပတိနေ့ကလေးလာသူအဖြစ်သားတယောက်ခွင့်ပေးတာကြောင့်ဒန်းတူမှုမရှိဘူးဆိုပြီးညီလာခံကနေထွက်ခွာခဲ့ပါတယ်ဒီကနေ့မှာတော့ငင်းကြေးကော်မရှင်ဒူဥက္ကဋ္ဌဦးသိန်းစော်ကဒန်းတူညီတူသဘောထားကြောင်းနဲ့ညီလာခံအတွင်းစီမံခန့်ခွဲမှုအားနည်းချက်တချို့ကြောင့်အဆင်မပြေဖြစ်ရတာကိုနားလည်ပေးဖို့မြစ်တရားခန်းစာပေးပို့ခဲ့ပါတယ်ဝါကိုပိုင်အုတ်ချုပ်ခွင့်ရတိုင်းကပြည်နယ်တောင်းဆိုနေသလိုရှမ်းပြည်နယ်ကပလောင်ပအုတ်စတဲ့ကိုပိုင်အုတ်ချုပ်ခွင့်ရဒေသတွေနဲ့စကိုင်းတိုင်းဒေသကြီးအတွင်းကနာဂကိုပိုင်အုတ်ချုပ်ခွင့်ရဒေသကလည်းပြည်နယ်ဖွဲ့စည်းရေးအတွက်တောင်းဆိုဖို့ပြင်ဆင်နေတာရှိနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်
ရန်ကုန်ခြေစိုက်သတင်းတော့ကုမူးစော်ပြောသွားတာဖြစ်ပါတယ်အခုတခါတော့စင်ကိုနိုင်ငံမှာဖြစ်နေတဲ့ Zika virus ပိုးနဲ့ဆိုင်တဲ့သတင်းကိုလည်းပေးကြပါမယ်စင်ကိုနိုင်ငံမှာ Zika virus ပိုးကူးစက်ခံထားတဲ့ဥယျာဉ်တိုးလာနေပြီးတော့စင်ကာပူမှာနေထိုင်တဲ့မြန်မာနိုင်ငံသားတချို့ပါဝင်နေတာကြောင့်စင်ကာပူရောက်မြန်မာတိုင်းဝိုင်းကြားမှာလည်းစိုးရိမ်နေကြပါတယ်စင်ကိုမြန်မာတန်ယုံကလည်းဒီကနေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံအတွင်းမှာလည်း Zika virus အသိပေးနှုတ်ဆော်ချက်တွေကိုသတင်းစာဂျာနယ်တွေကနေဖော်ပြနေပါတယ်ခုချိန်ထိကုသနိုင်တဲ့ဆေးဝါးတွေမရှိသေးသလိုယောဂကူးစက်မှုကလည်းမြန်ဆန်လာကြောင်းပြည်သူလူထုကြားမှာစိုးရိမ်မှုတွေရှိနေတာပါအကြောင်းဆုံးကတော့ဆက်သွယ်စုံစမ်းထားတဲ့နန်းလောင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံသားတိန်းနဲ့ချီနေထိုင်လုပ်ကိုင်နေကြတဲ့စင်ကာပူနိုင်ငံတွင် Zika virus ပိုးကူးစက်ခံရသူပေါင်း152ဦးထပ်မံရှိသွားပြီဖြစ်တယ်လို့ဒီထဲမှာဆောက်လုပ်ရေးလုပ်ငန်းကနိုင်ငံခြားသားအလုပ်သမားပေါင်း59ဦးပါဝင်နေတယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်ဒီထဲမှာမြန်မာနိုင်ငံသားတအူးလည်းကူးစက်ခံရပြီးလူနာရဲ့ဆန္ဒအရသူ့ရဲ့ကိုယ်ရေးအချက်အလက်တွေကိုထုတ်ပြန်မှာမဟုတ်ဘူးလို့စင်ကာပူမြန်မာတန်ယုံကတမူဒေါ်ထွေးထိတ်တင်လွင်က VOA ကိုပြောပါရယ
်မြန်မာနိုင်ငံသားတယောက်ကူးစက်ခံရတယ်ဆိုပြီးတော့ information ဒီနေ့စင်ကာပူကျန်းမာရေးဝန်ကြီးဌာနပေးပို့လာပါတယ်အဲ့တော့ဒီကူးစက်မှုနှုန်းကလည်း115ကနေ155ပေါ့နော်155ပါဝင်ကျင်တော့ရှိလာတာပေါ့နော်ဒီပြည်နဲ့မြန်မာနည်းနည်းလေးများလာတာပေါ့ဒီမှာအဓိကမြန်မာနိုင်ငံသားပါဝင်ပတ်သက်မှုရှိနေတာပါဟောမနက်ကနားတယောက်ကူးစက်ခံရတယ်ပေါ့နော်ဒီနိုင်ငံသားကိုလည်း under surveillance ပေါ့တရားကိုစောင့်ကြည့်ရရှိထားတယ်တက်တာလာတဲ့အနေထားမှာလည်းရှိတယ်လို့ပြောပါတယ
်စီကာနဲ့ပတ်သက်လို့တန်ယုံကိုအကူအညီတောင်းနိုင်တယ်လို့ကြေညာထားပေမဲ့ခုချိန်ထိဆက်သွယ်အကူအညီတောင်းခံလာတာမရှိသေးဘူးလို့တန်ယုံကဆိုပါတယ်စင်ကာပူမှာလာရောက်လုလုကိုင်းနေသူတွေနဲ့သူတို့ကိုမိခိုနေသူတွေ2,800လောက်ရှိတယ်လို့တန်ယုံကခန့်မှန်းပါတယ်စင်ကာပူရောက်မြန်မာတွေကြမှာလဲဆိုရင်မူတွေမြင့်တက်လာနေတဲ့အပြင်ယောဂါပိုးကူးစက်နေတဲ့ရက်ွက်တွေကိုစင်ကာပူတာဝန်ရှိသူတွေကိုယ်တိုင်လာရောက်ပြီးတော့အသိပညာပေးနေတယ်လို့စင်ကာပူရောက်မြန်မာနိုင်ငံသားကိုအောင်ဝင်းထုတ်က VOA ကိုပြောပါတယ
်ဒီဖြစ်ပွားတဲ့နေရာတွေကိုကြတော့တို့ရဲ့ဒီဟိုပေါ့တာဝန်ရှိတဲ့ဝန်ကြီးတွေဘာလူကြီးတွေပေါ့ဗျာဒီအစိုးရအနာမိုင်းအစိုးရအဖွဲ့အစည်းတွေအကုန်လုံးဆင်းသွားတယ်နောက်ပြီးတော့တို့ကိုယ်တိုင်တိုင်တက်ဆင်းလိုက်ပြီးတော့သတိပေးတယ်နောက်ပြီးတော့ဘလိုနေထိုင်ရမယ်ဆိုတော့အကြောင်းလေးကြီးညာပေးတယ်အဲ့ဖြစ်ပွားတဲ့ရက်ွက်တွေကိုပေါ့နော်တင်းနေနေရာတွေမှာတော့ဒီ preventive measure ဟာပေါ့ measurement ပေါ့ဗျာအချင်းနေဟိုမပေါက်ပွားအောင်လုံးဖို့အတွက်ပဲအတန်းအစွမ်းကုန်သူတို့ညင်ညာနေတယ်ပါဟို Facebook မှာလည်းကြည့်လို့ရတယ်ကျွန်တော်တို့မြန်မာတိုင်းဝန်ကတော့စိုးရိမ်ပါတယ်ဒီ Zika virus ကိုလေဖြစ်ပွားမှာကိုအရင်စိုးရိမ်နေဘာကြောင့်လဲဆိုစင်ကာပူရဲ့ကျန်းမာရေးစောင့်ရှောက်မှုတွေကတအားကိုကြီးကြီးပါတယ်လေအဲ့တော့ကျွန်တော်တို့ရန်ဆိုရင်လည်းနေထားရရှိပါတယ်ခင်ဗျအဲ့ဒီလိုသဖြင့်တော့ဒီမှာတချို့မြန်မာဟိုအမျိုးလူငယ်မျိုးသမီးကိုဝင်ဆောင်လေးတွေလည်းရှိပါတယ်သူတို့လည်းဆိုရင်လည်းနေထားမှာရှိနေပါတယ်ခင်ဗျအခြားရင်ရပိုင်းကပဲဟိုသူတို့ဟိုအခမဲ့ဒီ Zika virus ကူးစက်ခံတာရှိမရှိကိုလာရောက်ပြီးတော့ဆေးကနေမှလေးစစ်ပေးဖို့ဆိုပြီးတော့အကြောင်းကြားထားပါတယ်ဟိုအခုကျွန်တော်နောက်ထပ်ဒီပြုလို့မရတဲ့တရင်တစ်ခုရကြတာတော့နောက်ထပ်တစ်ယောက်ပါထပ်ကူးတယ်ပြောတယ်စုပေါင်း2ယောက်လောက်တော့ကျွန်တော်ကြားပါတယ်ဒါပေမဲ့တေချာ confirm တရဝင်တော့မကြခင်တရင်ညနေပိုင်းထုတ်ပြန်မယ်တရင်မှာတော့ပါမယ်လို့ကျွန်တော်ထင်ပါတယ
်မြန်မာတန်ယုံဖက်ကလည်းအရေးပေါ်ဆက်သွယ်နိုင်တဲ့တယ်လီဖုန်းနံပါတ်ကိုထုတ်ပြန်ပေးထားသလိုလိုအပ်လို့အကူအညီတောင်းလာရင်လှုပ်ပေးနိုင်တဲ့အပိုင်းတွေကိုတမူးတော်ထွေးထိတ်တင်လွင်ကအခုလိုပြောပါတယ
်ကူးစက်ခံရတဲ့လူနာသူ့ရဲ့ data တွေကို privacy အရမပြောပါနဲ့ဆိုရင်ကျွန်တော်တို့ဘက်ကတော့မပြောပါဘူးဒါပေမဲ့ဒီသူ့မိသားစုနဲ့ဆက်သွယ်ပေးပါမိသားစုနဲ့ဆက်ပြီးဆက်သွယ်ပေးပါဘယ်လိုပါအကူအညီလုပ်ပေးရမလဲသက်ဆိုင်တဲ့ဟာတွေပေါ့ကျမကြီးဘိုင်းကြောင့်ဆောင်ဝင်တွေရောက်လို့မှာပေါ့ဒီခြားအပိုင်းတွေပေါ့တန်ယုံနေနဲ့ဘာအကူအညီပေးရမလဲဘာအကူအညီစောင့်ရှောက်ပေးရမလဲအဲ့ဒီအတွက်ပေါ့ဒီနေ့အပိုင်းအတွက်ဒီပေါ့ဒူနာရှင်ရဲ့ request Luna yang consent meja ni, malu apa mama pialu meja, awal Luna le request tu tahu tu consent meja meja ini bapa mempialu ni. Tapi macam malu percaya, tanya percaya lor, kaunselor SSP buat sini bapa.
Cengah ni kuasa dek Zika virus buat kuasa kaya ye, apu ceng tabir piara, ye biaya ye na, melom ni ni lara, kaungkai tane, cuitane semua tu kai kelar lekna rita tak lawar le, ku ceng ni lor kuda ni ne sewa mpo dewau. Tapi Zika buat kuasa kaya le kawan sami kene gane. ပုံမှန်မဟုတ်တဲ့ဥကောင်းတဲ့အုံနောက်တဲ့ကလေးတွေမှုဖွာလာတဲ့ဆိုပြီးတော့ယူဆထားကြပါတယ်။မြန်မာပြည်သူ့ကျန်းမာရေးဦးစီးဌာနကတော့စီကာဗိုင်းရပ်စ်ကာကွယ်ရေးနှိုးဆော်ချက်တွေကိုထုတ်ပြန်ပြီးချင်းကြားပိုးလောက်လန်းနှိမ့်နှင်းရေးအတွက်ဖုံးသွန်လဲစစ်စားတဲ့ပိုးလောက်လန်းနှိမ့်နှင်းရေးလုပ်ငန်းတွေကိုလူတိုင်းပါဝင်ဆောင်ရွက်ကြဖို့ကြေကြေပြန့်ပြန့်တိုက်တွန်းထားပါတယ်။မလေးရှားနို ညာထားသလိုအမေရိကန်၊ဩစတြေးလျ၊တိုင်ဝမ်၊တောင်ကိုရီးယားနဲ့မြန်မာနိုင်ငံကလည်းကုဝန်ဆောင်အမျိုးသမီးတွေစင်ကာပူကိုမသွားကြဖို့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။
နန်းလောင်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့ထိုင်းနိုင်ငံဘက်ကလူကုန်ကူးမှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်မြန်မာပြည်ကထွက်ပြေးလာတယ်လို့ဆိုတဲ့ရိုဟင်ဂျာမွတ်စလင်တွေကိုလူကုန်ကူးမှုလူခိုးသွင်းမှုတွေနဲ့ထိုင်းမျိုးသားတဦးကိုကြာသပတေးနေ့ကထောင်ဒဏ်35နဲ့ချမှတ်လိုက်ပါတယ်နောက်ထပ်လူကုန်ကူးမှုတွေကိုစစ်ဆေးနေဆဲဖြစ်ပြီးတော့အခုလိုပြစ်ဒဏ်ပေးလိုက်တဲ့အတွက်လူကုန်ကူးမှုတွေရော့ကျသွားနိုင်တယ်လို့လည်းရိုဟင်ဂျာရေးလှုပ်ရှားနေသူတွေကပြောပါတယ်ဒီကြောင့်ပြည်စုံကတော့ထိုင်းခြေဆိုင်သတင်းတော့မအေးမာကပေးပို့ထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်တွေတုန်းကမြန်မာပြည်ကနေအလောက်ကန်ရှာဖွေဖို့လာကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုလူကုန်ကူးမှုလူခိုးသွင်းမှုတွေနဲ့ထိုင်းနိုင်ငံသားတွေအပါအဝင်မြန်မာနိုင်ငံသားတွေကိုဖမ်းဆီးပြီးအမှုစစ်ဆေးရာကနေတချို့ကတော့ထောင်ဒဏ်များချမှတ်ခံခဲ့ရပြီးတချို့ကတော့အမှုစစ်ဆေးနေဆဲဖြစ်ပါတယ်။ကြာသပတေးနေ့တုန်းကတော့ထိုင်းမျိုးသားတဦးကိုထောင်ဒဏ်35နှစ်ချမှတ်ခဲ့တယ်ဆိုပြီးထိုင်းတရားရုံးကဆိုပါတယ်။ထိုင်းနိုင်ငံအခြေစိုက်မြန်မာရိုဟင်ဂျာအစည်းအရုံးရဲ့ဥက္ကဋ္ဌဦးမောင်ကျော်နုကတော့အခုလိုပြစ်ဒဏ်ချမှတ်တာဟာလူကုန်ကူးမှုတွေညှော်နှဲသွားနိုင်တယ်လို့ဆိုပါတယ်
။ဒီလိုအပြစ်ကြီးကြီးမားမားပေးတာလေ။နောက်ဖြစ်မယ်ဆိုလို့ရှိရင်ဒါကောင်းပါလေ။လူကုန်ကူးသမားတွေတောင်းတမယ်ဒါမျိုးတွေနှဲသွားမယ်။ဒါတော့ကျွန်တော်သိမှန်းသာပါတယ်။အဲ့ဒါဘာလို့ဆိုတာဒီလူကုန်ကူးမှုဟာဒီတိုင်းနိုင်ငံနိုင်ငံရေလို့မဟုတ်ပါဘူး။ဒီမှာစင်အစင်တကူလုံးမှာပလူတက်ချင်းနဲ့နေရ။မြန်မာပြည်အတွက်လည်းမကောင်းဘူးတိုင်းနိုင်ငံအတွက်လည်းမကောင်းဘူး။အစင်အတွက်လည်းမကောင်းဘူး။ဟုတ်ကဲ့အားလုံးကြားရတယ်ကားမင်းပြန်ရလို့ဒီလူတွေကနောက်ဆက်ကမတခြားတဲ့လူတွေလည်းလူတွေလူကုန်ကွာကူနေရတယ်ကားလည်းများပြားဥပမာမျိုးကလည်းဆိုလို့ရှိရင်မြန်မာပြည်ရဲ့ဒီတိုင်းအသေးသေးလူတွေအလုံးမလားဒီလိုပဲဒီလူဦးမြတ်ကပြည်ကတည်းကနေပြီးတော့လူကုန်ကူပြီးတော့ဒီလူတွေကိုလက်ထဲမှာရောင်းတာတော့နောက်ပြီးတော့ဒီမကောင်းတဲ့အလုပ်တွေမလုပ်အမျိုးသမီးတွေရောင်းတာတော့ဆက်ရှိနေလို့ပဲဗျာ
လူကုန်ကူးမှုမှာထိုင်းနိုင်ငံသားတွေနဲ့အတူအဓိကရိုဟင်ဂျာမွတ်စလင်တွေကိုယ်တိုင်လူကုန်ကူးမှုကိုအဓိကလှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းဆိုပါရယ
်လူကုန်ကူးသမားတွေကစကြေးတကယ်လူကုန်ကူးတဲ့လူတွေကအလုံးဖန်ခံပြရမှုတိရမှုဘူးဗျအပြင်းမအမြအပြင်းမတရှုံးရှိတယ်လူကုန်ကူးတာကအဓိကရိုဟင်ဂျာတွေနော်သူဆိုရိုဟင်ဂျာတွေမပါဘဲနဲ့တော့မှလူကုန်ကူးလို့မရဘူးဗမာတွေမပါဘဲနဲ့ဗမာတွေလူကုန်ကူးလို့မရဘူးအဲ့တော့လက်တွေ့ပါဗျနော
်ပြီးခဲ့တဲ့နှစ်တွေတုန်းကမွတ်စလင်ဒုက္ခသည်တွေဟာမြန်မာပြည်ကနေလှည့်စီးပြီးထိုင်းမလေးနယ်စပ်ကိုအလုတ်ကန်ရှာဖွေဖို့လာရင်းနဲ့လူကုန်ကူးခံခဲ့ရတာပါပြီးခဲ့တဲ့တနှစ်ကျော်ကစပြီးထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်ထဲမှာတေဆုံးခဲ့ရတဲ့ရုပ်အလောင်းတွေကိုရှာတွေ့ခဲ့ရတာကစလို့အရှိတောင်အာရှဒေသတွေမှာလူကုန်ကူးမှုနဲ့လှည့်စီးပြဒုက္ခသည်တွေရဲ့အရေးဟာအာယုံဆိုင်စရာဖြစ်လာခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာတော့ထိုင်းနိုင်ငံတွင်လူမောင်ခိုခိုင်းနေပေါ်အကြီးကျယ်နှိမ်နှင်းမှုတွေဆက်ဖြစ်လာခဲ့ပြီးဘင်္ဂလားပင်လယ်အော်နဲ့တပ်ပလီပင်လယ်ပြင်ထဲမှာလူကုန်ကူးသူတွေဆွန့်ပစ်သွားတဲ့ထောင်ထဲချီရှိတဲ့နိုင်ငံရွှေ့ပြောင်းလိုသူတွေတွေ့လာရတာကြောင့်ဒေသတွေမှာနှိမ့်စည်းပြဒုက္ခသည်တွေရဲ့အရေးဟာဒေသတွေနိုင်ငံအလုံးစုပေါင်းဖြည့်ဆည်းရတဲ့အခြေအနေအထိဖြစ်ခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ထိုင်းအစိုးရဟာလူကုန်ကူးမှုနှိမ့်နှင်းရေးတွေကိုပြင်းပြင်းထန်ထန်လှုံ့ဆော်ခဲ့တာပါ။လူကုန်ကူးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကို103အနိုင်ဆုံးစီးရင်နဲ့သတ်မှတ်ခဲ့ပြီးထိုင်းနိုင်ငံကိုတော့102အဆင့်ကိုသတ်မှတ်ပေးခဲ့ပါတယ်ရှင်
။ထိုင်းခြေဆိုင်သတင်းတောင်မအေးမှာပြောပြသွားတာဖြစ်ပါတယ်။အခုတခါတော့မြန်မာနိုင်ငံကလျှက်စစ်မှုအခြေအနေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းအလဲပေးကြပါတယ်။လာမယ့်နေရာဒီကာလာတွင်ရန်ကုန်မှာလျက်စစ်မီပြတ်တောက်မှုမရှိအောင်ကြိုတင်ပြင်ဆင်နေတယ်လို့ပြည်ထောင်စုဝန်ကြီးကပြောဆိုခဲ့ပေမဲ့တိကျသေးကြသော်လည်းလျက်စစ်ဓာတ်အားကိုပြတ်တောက်မှုမရှိစေရဆိုတဲ့အဖြေမျိုးတော့မပေးနိုင်ခဲ့ပါဘူးပြည်သူတွေမကြခဏကြားကြားနေရတဲ့ system breakdown နဲ့ပတ်သက်ပြီးတော့စနစ်ကျလှုပ်ဖို့နဲ့ပ ပတ်သက်ပြီးတော့လည်းဘာမှအဖြေမပေးနိုင်ပဲအများဆုံးပြင်ဆင်မှုတွေလုပ်နေပါတယ်လို့သာရေပွန်ရဆန်းဆန်းပြည်ထောင်စုဝန်ကြီးကဒီကနေ့ပြည်သူ့လွှတ်တော်မှာဖြေကြားခဲ့ပါတယ်။လက်ရှိချိန်ထိ2018ခုနှစ်မှာရန်ကုန်မြို့လျှက်စစ်မီးပြပြဝဝရမလားဆိုတာကအခုချိန်ထိဘယ်သူကမှတိတိကျကျမပြောနိုင်သေးပဲလည်းဖြစ်နေပါတယ်။လက်ရှိရန်ကုန်မြို့ရဲ့လျှက်စစ်မီးပြဿနာနဲ့ပတ်သက်ပြီးတော့ VA သတင်းတောက်မေခါကစူးစီးတင်ပြထားပါတယ်ခင်ဗျာ။
ပြီးခဲ့တဲ့လပိုင်းမိုးမကျခင်အချိန်တွေမှာလျှက်စစ်မီးမကျခဏပြတ်တောက်ခဲ့တာဟာလျှက်စစ်တအားထုတ်ပေးနိုင်မှုနဲ့တုံးဆွဲအားမမျှတတာအပြင်လျှက်စစ်တအားပေးစက်ရုံတွေရဲ့အားနည်းချက်မြေအောက်တအားလိုင်းတွေရဲ့ချွရင်းချက်တွေကြောင့်အခုလိုဖြစ်ရတယ်လို့ရန်ကုန်တိုင်းလျှက်စစ်တအားပေးကော်ပိုရေးရှင်းကပြောဆိုထားပါတယ်။လာမယ့်ပွင့်လင်းရာသီကာလရန်ကုန်တိုင်းအတွင်းလျှက်စစ်မီးပြတ်တောက်မှုမရှိအောင်ဆောင်ရွက်နေတာနဲ့ပတ်သက်ပြီးလျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဖေစင်ထွန်းကလုံဆောင်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးအခုလိုပြောပြပါရစေ
။လက်စစ်တာပြတ်တောက်မှုလျော်နေစီလေးအတွက်သက်ဆိုင်အတိုင်းဒေသကြီးပြည်နယ်များလိုက်ရှုပ်ထွေးဆာဗစ်ကျူများကိုရှင်းလင်းခြင်း၊ဟောင်းနှင်းနေတဲ့ဆာဗစ်ကျူများလေ့လည်ခြင်း၊ဝင်အားပူတဲ့ထရန်စဖော်မားလေ့လည်တက်ဆင်ခြင်း၊ထရန်စဖော်မားထိန်းသိမ်းပြုခြင်းနဲ့ဒါရလိုင်းလို့ကအစားထိုးလေ့လည်ပြန်လည်တက်မှတ်ခြင်းများကိုအချိန်နဲ့တမပြေညီကြိုးပမ်းဆောင်ရွက်လည်ရှိပါတယ
်။ယိုရင်းနေတဲ့လျက်စစ်တာဖြန့်ဖြူးရေးစနစ်ကိုပြန်ပြုပြင်နိုင်ဖို့အစိုးရအနေနဲ့အမြန်ဆုံးစ조사နေတယ်လို့သူကပြောပါတယ်ဒီနှစ်အစပိုင်းအယ်နီညိုရာသီဥတုကိုကြုံတွေ့ခဲ့ရတဲ့ Mesh April မေလတွေမှာရန်ကုန်တိုင်းဒေသကြီးအတွင်းလျှက်စစ်မီးပြတ်တောက်မှုတွေကြုံတွေ့ခဲ့ရခြင်းမှာတဘာဝဘေးအန္တရာယ်တွေကြောင့်အဓိကပို့လွတ်တဲ့မာတအားလိုင်းတွေမှာတက်ဆင်ထားတဲ့ဆက်အချို့ပျက်စီးယိုရင်းခဲ့တာကြောင့်လျှက်စစ်မီးတွေမကြာခဏပြတ်တောက်ရတာဖြစ်တယ်လို့ရန်ကုန်လျှက်စစ်တပ်အပေးကော်ပိုရေးရှင်းကပြောဆိုထားပါတယ်။ခုချိန်ထိတိုင်လဲမကြာခဏဆိုသလိုဆက်ချိုရွင်းမှု system breakdown ဖြစ်ပေါ်မှုတွေကြောင့်ပြည်သူတွေကဒီအပေါ်မှာအဖြေရှာဖို့လိုလားနေကြပါတယ်။ဒါပေမဲ့လက်ရှိအချိန်ထိဒီဟာကိုဘလို့အဖြေရှာမလဲဆိုတာဝန်ကြီးဌာနဘက်ကတိတိကျကျပြောဆိုထားခြင်းမရှိသေးပါဘူး။ပြင်ဆင်နိုင်ဖို့အတွက်ကလည်းဘတ်ဂျက်ငွေရရှိမှုအရာပြင်ဆင်နိုင်ဖို့အကန့်အသတ်တွေရှိနေတယ်လို့ရန်ကုန်တိုင်းလျှက်စစ်တပ်အပေးကော်ပိုရေးရှင်းကပြောဆိုထားပါတယ်။ဒီကနေ့ပြည်သူ့လွှတ်တော်မှာတော့ပြည်ထောင်စုဝန်ကြီးကဒီချုပ်ရင်းမှုတွေအတွက်လျှက်စစ်ဝန်ကြီးဌာနအနေနဲ့အမြန်ဆုံးအဖြေရှာဆောင်ရွက်နေတယ်လို့သာပြောဆိုခဲ့ပြီးဒီအတွက်ဘလို့အဖြေရှာနေတယ်လဲဆိုတာကိုတော့တိတိကျကျအဖြေမပေးခဲ့ပါဘူး။ဒီကနေ့ပြည်သူ့လွှတ်တော်မှာလျှက်စစ်မီးပြဿနာနဲ့ပတ်သက်လို့မေကွန်မေးခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေမျိုးထက်ကတော့လက်ရှိလျှက်စစ်မီးပြဿနာနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုလိုက်ပါတယ်
။ဟိုသူတို့ဘက်ကတော့ကြိုးစားနေပါတယ်။ထုတ်လို့ဒီပိုင်းကတော့ OK ပဲ။ဒါပေမဲ့ဒီဘက်မှာဒီမြေောက်ကျိုးတွေ transformer တွေဘာတွေကအကုန်အပြတ်လဲထားတာမဟုတ်တဲ့အတွက်တရားရငယ်တော့မကောင်းနိုင်သေးဘူးလို့ကျွန်တော်မြင်ပါတယ်။ဒါမှလည်းမနေ့ကတည်းကဆိုင်ရင်တော့ကျွန်တော်ကပိုပြီးကောင်းလာမယ်လို့ကျွန်တော်ပြောလဲမှာ။ကျွန်တော်ရင်တော့လည်းကျွန်တော်နိုင်ငံမှာဆက်သွယ်ရေးပေါ့။ဆက်သွယ်ရေးဆိုရင်ကျွန်တော်နိုင်ငံတော်တော်ကြီးကိုချိုးတဲ့ရတယ်၊ဒီလည်းကြီးခဲ့တယ်၊ကောင်းလည်းမကောင်းလည်း။အဲ့တော့ကျွန်တော်ညီမနိုင်ငံဆက်သွယ်ရေးကောင်း၊ပြန်ပပုပ်ပိကရင်းနှီးနှံမှုကြီးတယ်။ပြေးလိုက်တဲ့အခါကျတော့ဆက်သွယ်ရေးအခုဆိုတာကျွန်တော်တော်တော်ကောင်းတော်တော်ကြီးကိုတော်တော်ကောင်းနေတော့အဆင်ရောက်သွားပြီ။ဆော်လျက်စစ်မှာလည်းကျွန်တော်ဒီထုတ်လုပ်ရေးဆိုင်တို့၊စက်ကြီးရေးဆိုင်တို့၊ဖြန့်ကျူးဆိုင်တို့ကိုကျွန်တော်ပုပ်ပိကကုမ္ပဏီပြရပါ။အဲ့ပုပ်ပိကကုမ္ပဏီဆိုတာလည်းရဲ့လုံးနိုင်တဲ့ဒီနည်းပညာနားလည်တဲ့ကုမ္ပဏီမှကျွန်တော်တို့ကကောင်းသွားမှာပါ။နိုင်ငံတကာပုံစံလုပ်ငန်းရှင်တွေကိုဖွင့်ပေးရမယ်။ပုံစံကညီညွတ်နဲ့ရှင်တွေကတိကျတက်ကြွနားလည်တဲ့ကုမ္ပဏီတွေလာလို့ဒီဆိုတော့ကျွန်တော်တို့နိုင်ငံအထက်အထက်ကောင်းသွားမယ်လို့ကျွန်တော်ထင်ပါတယ
်။လက်ရှိရန်ကုန်မြို့မှာလျှက်စစ်တပ်အား3ဆွဲသူ6သိန်းကျော်ရှိနေပြီး3ဆွဲမှုပမာဏကတော့ရန်ကုန်တစ်ခုထဲမှာနေမဂါဝက်1200ကျော်3ဆွဲလျက်ရှိပါတယ်။တနိုင်ငံလုံးလျှက်စစ်တပ်အား3ဆွဲမှု90ရာခိုင်နှုန်းကိုရန်ကုန်တိုင်းကရယူထားပြီး25ရာခိုင်နှုန်းကိုတော့မန္တလေးတိုင်းကရယူထားပါတယ်။ကြံရှိနေတဲ့25ရာခိုင်နှုန်းကိုသာတနိုင်ငံလုံးကခွဲဝေသုံးဆွဲနေရတာဖြစ်တယ်လို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာစီးပွားရေးလာရောက်ယင်းနှိမ့်နှံလို့တဲ့နိုင်ငံတကာကလက်ရှိလျှက်စစ်ပြဿနာကြောင့်ယင်းနှိမ့်နှံဖို့တွန်းဆုတ်နေရတယ်လို့ထောက်ပြမှုတွေရှိနေပေမဲ့လျှက်စစ်ပြဿနာနဲ့ပတ်သက်ပြီးခုချိန်ထိပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မှာကောလက်ရှိ NLD အစိုးရလက်ထက်မှာပါဒီပြဿနာအတွက်အဖြေမရှာနိုင်သေးပါဘူးရှင်။
ရန်ကုန်ခြေစိုက်သတင်းတော့မမေခသတင်းပြပေါ်ကြတာဖြစ်ပါတယ်။မကြခင်မှာတော့စီစဉ်ဒုတိယပိုင်းကိုထုတ်လွှင့်သွားမှာဖြစ်ပြီးတော့အဲ့ဒီမှာတော့မြို့သမီကန္တာသုတဆုံနဲ့အမေရိကန်တခွင်စီစဉ်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ရှင်နာမျိုးတော် VOA American အတန်ကနေ2016ခုနှစ်စက်တင်ဘာ2ရက်တောက်ကြနေညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိတိုက်ရိုက်အတန်လွှင့်ပေးနေပါတယ်။ကျွန်တော်တို့အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစည်းအဝေးဒုတိယပိုင်းကိုတော့ line meter 25 30နဲ့50နဲ့ line length meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီအစည်းအဝေးဒုတိယပိုင်းမှာနားဆင်ရမယ့်အထဲမှာတော့အပတ်စဉ်အမျိုးသမီးကဏ္ဍသုတဆောင်တဲ့ American တခွင်အစည်းအဝေးနဲ့ဒီအပတ်စဉ်သိပ္ပံနဲ့နည်းပညာကဏ္ဍမှာဆိုရင်တော့
concrete လောင်းဖို့လို့ပုံရိုက်ရတယ်ဥပမာအဖြစ်တိုင်လောင်းမယ်ဆိုလို့ရှိရင်လည်းပဲတိုင်ပုံမှန်မျိုးရအောင်ပုံရိုက်ရတယ်ပုံလောင်းရတယ်နေရန်တွေကို concrete လောင်းတဲ့
စင်ကာပူနိုင်ငံကလုပ်ငန်းွယ် BNDA ကင်းရှင် engineer ဦးအေးငိမ့်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်အပြည့်စုံနားဆင်ရမှာပါအခုအရင်ဆုံးတော့အမျိုးသမီးခန္ဓာကိုတင်ဆက်ပေးမှာဖြစ်ပါတယ်နိုင်ငံတော်ဤအတိုင်းအမြန်ကပုတ်ကိုတော်ဆန်းစုကြည်ကမြန်မာနိုင်ငံတွင်ရှိစစ်ဘေးရှောင်ဒုက္ခသည်တွေအရေးကိုမေးမထားကြဘူးဩဂတ်စ်လ31ရက်နေ့ကစတင်ကျင်းပတဲ့27ရာစုပင်လုံညီလာခံကြီးရဲ့အဖွဲ့မိန်ခွန်းမှာပြောကြားသွားပါတယ်။ဒါကြောင့်ပြည်တွင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့ဘဝအခက်ခဲတွေရဲ့အခြေအနေဘယ်လိုရှိပါသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးများကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြထားပါတယ်ခင်ဗျာ
'Cause it only serves to make me more determined to achieve. အခုဆိုရင်တနိုင်ငံလုံးမှာရှိနေကြတဲ့ဒီမတို့ရဲ့နိုင်ငံသူနိုင်ငံသားတွေအားလုံးဟာစိုးရိမ်မျောလင့်ချက်များနဲ့စောင့်ကြည့်နေကြပါပြီ။မငြိမ်းချမ်းသေးတဲ့နယ်မြေဒေသတွေမှာရှိနေတဲ့ဒီမတို့ရဲ့တိုင်းရင်းသားတိုင်းရင်းသူတွေဟာလည်းဒီမတို့ရဲ့ညီလာခံကြီးဘယ်လိုဖြစ်လာမလဲဆိုတာကိုအားကိုးတကြီးစောင့်မျှော်နေကြပြီဖြစ်ပါတယ်။စေဘေးရှောင်ဖို့ဟိုဟိုဒီဒီပြေးလွှားနေကြရတဲ့ဒုက္ခတွေတွေတွဲတဲမှာအရွယ်အမျိုးမျိုးပါနေပါတယ်သူတို့အားလုံးရဲ့မျောလင့်ချက်တွေမှေးမှိန်အပြော့နေတာကြာခဲ့ပါပြီဒီတစ်ခါတော့ဘယ်လိုများဖြစ်လာမလဲဆိုတာကိုလည်းမဝင့်မရဲနဲ့မျောလင့်နေကြပါတယ်သူတို့ရဲ့ဒုက္ခတွေကိုကျမတို့တွေမေ့လို့မဖြစ်ပါဘူ
းအဲ့ဒါကတော့နေပြီးတော့မှငရဲ့ကြာကျင့်ပနေတဲ့သမိုင်းတင်27ရာစုပင်လုံညီလာခံကြီးရဲ့ပထမနေ့ဖြစ်တဲ့ဩဂုလ30ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကနေသူ့ရဲ့အဖွင့်မေကိုမှထည့်သွင်းပြောကြားသွားခဲ့တာပါ1949ခုဖေဖော်ဝါရီလကရှမ်းပြည်နယ်ပင်လုံမြို့မှာတိုင်းရင်းသားခေါင်းဆောင်တွေနဲ့ပထမအကြိမ်ပင်လုံညီလာခံကိုကျင်းပခဲ့တဲ့မြမလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့သမီးဒေါက်အောင်ဆန်းစုကြည်ဟာအခု27ရာစုပင်လုံညီလာခံမှာထည့်သွင်းပြောကြားသွားတဲ့အချက်တွေနဲ့စစ်ဘေးရှောင်ဖို့ဟိုဟိုဒီဒီပြေးလွှားနေကြရတဲ့ဒုက္ခသည်တွေအရေးကိုမေ့ထားလို့မဖြစ်ဘူးလို့အဆုံးဖြတ်ပြနိုင်မဲ့နေရာမှာရှိနေတဲ့တိုင်းသားခေါင်းဆောင်တွေနဲ့စစ်တပ်အပြင်လူထုကိုပါအခုလိုတိုက်တွန်းပြောကြားသွားတယ်လို့ယူဆစရာရှိပါတယ် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ထုတ်ပြန်ချက်အရ2015မှာမြန်မာနိုင်ငံမှာ IDP ခေါ်အိုးအိမ်ဆုံးပြထွက်ပြေးနေကြသူပေါင်း6သိန်းနီးပါးဟာကချင်ကရင်ရှမ်းနဲ့ရခိုင်ပြည်နယ်တွေမှာအဓိကရှိကြတာဖြစ်ပါတယ်။ပြည်တွင်းမှာပဲလက်နက်ဆွဲကိုင်းပြည်ပခန့်တွေကြောင့်စစ်တပ်ရဲ့ဖိနှိပ်မှုနဲ့လူခွေးချုပ်ဖောက်ခံရမှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြရသူတွေဖြစ်ပါတယ်။ဒါကြောင့်လဲဒီ6သိန်းနီးပါးသော IDP တို့ရဲ့ဘဝမျှော်လင့်ချက်ဟာ27ပင်လုံညီလာခံကြီးကနေထွက်ပေါ်လာမဲ့အဖြစ်အပေါ်မှာအများကြီးမူတည်တယ်လို့ဆိုနိုင်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သတိပေးခဲ့သလိုစစ်ဘေးရှောင်တွေရဲ့ဘဝကိုမမေ့သင့်ဘူးလို့ဆိုရမှာစစ်ဘေးရှောင်တွေရဲ့ဘဝကဘယ်လိုရှိပါသလဲဆိုတာကိုတင်ပြလိုပါတယ်။ပထမကတော့မန်ချန်ယန်ဒုက္ခသည်စခန်းမှာရောက်နေတဲ့စစ်ဘေးရှောင်ကချင်းအမျိုးသမီးနော်လူတာဖြစ်ပါတယ်။
အဲတမျိုးဒီရောက်နေဆိုတာကို့အိမ်ကို့ရွာဆုံးမှာထွက်ပြေးလာရဆိုမလွယ်ဘူးတော့เนาะဒီမှာကလေးလေပညာရေးလေတအားနောက်ကျသွားရေပေါ့ဒီမှာ ဟိုအစိုးရမဟုတ်တဲ့လူချင်းလူသားချင်းစာနာတဲ့ဖွဲ့စည်းရနေပြီးတော့တမီးတို့ဒီမှာကိုကြီးစောင့်ချောက်ထားတယ်ပေါ့ဒါပေမဲ့ဖူလို့မို့တော့မရှိဘူးဒီမှာလူတွေကအများကြီးဆိုတော့ဒီမှာစားမရေးလည်းမကောင်းဘူးစားဖို့နေရေးလည်းမကောင်းဘူးပေါ့မကောင်းဘူးဆိုတော့သူများအလူချင်းတွေပေးတာကဏ္ဍလေးတွေသူတို့စားနေရတယ်ပေါ့နော်အမိသားစုများတဲ့အိမ်တွေဆိုတော့လုံချုံမှုဖူလို့မို့မရှိဘူးဟုတ်ကဲ့အဲ့လိုမျိုးအခက်ခဲတဲ့ရှိပါတယ်ရှင့်
အခုသမီးတို့ရောက်နေတာမိုက်ချာ
ဟုတ်ကဲ့မိုက်ချာရောင်းပါအ
ဲ့ဒီမှာဒုက္ခတွေစုစုပေါင်းဘယ်လောက်လောက်ရှိလဲမသိ
ဒီမှာသမီးတို့ဒီမှာကက်နေမှာကက်နေခွဲထားတယ်ရှင်သမီးတို့ဒီအုံလုံးကက်မှာတော့လူတွေထောင်ချပြီးရှိပါတယ်ရှင်အဲ့တော့ကက်နေအများကြီးပဲဖွဲ့စည်းထားတယ
်အဲ့ဒီကက်မှာပေါ့နော်ဒီစခန်းမှာနေရေးထိုင်ရေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါလားမျက်စိထဲမှာမြင်လို့ရအောင်ပေါ့နော
်ဟုတ်ကဲ့ကက်မှာဘယ်လိုနေထိုင်ကြလဲဆိုတော့လူတွေကအများကြီးပဲပေါ့အခုနွေရီကဒီပိုင်းပြန်ရောက်လာပြီဆိုတဲ့ခါကျတော့ဒီမှာကလေးတွေကဝင်းချောယောဂါတွေဖြစ်တယ်နာစီချောင်းဆိုအသက်ကြီးရဲ့ဖိုးအကြီးဖိုးကြီးကတချို့တွေကရာဒီဥဒ္ဒတမခဏလို့အသက်ကြီးဆုံးချုံရတာတွေရှိတယ်ပေါ့အဲအဲ့လိုမျိုးကျတော့သူတို့တကယ်လို့လည်းဒီပြစ်ခတ်မှုရက်စဲသွားလို့လည်းပြန်သွားရင်သူတို့ဘာမှမျောလင့်ချက်မရှိတော့အိမ်မှာဘာဆိုဘာမှကုန်းကောက်ဆံမရှိတော့တဲ့ဘဝမျိုးကိုပြန်ဆိုင်ယူရမယ်ပေါ့အဲ့ဒါကြောင့်သူတို့ကဒီမှာနေရထိုင်ရတယ်ဆိုတာလည်းနည်းနည်းမှစိတ်မချမ်းသာရဘူးပေါ့ဟုတ်ကဲ့
ဒုတိယကတော့စေဘေးရှောင်းကချင်းအမျိုးသမီးလက်စည်းခေါ်ကြဖြစ်ပါလေ
။တတို့ရောက်လာတဲ့အချိန်ကတော့လူပါဆရာမရဲ့ဟိုကလည်းတတို့ကယူအားမနေရတာဒါတို့ခါရောက်လို့အခုကဒီသူ့တဲ့ဆိုမှမနေ့တိုင်းတစ္ဆာစုချမ်းချင်းနဲ့စကားအတိုင်းမဖြစ်တဲ့အတွက်ကြောင့်အခုတတို့ကဒီလိုရှောင်ပြီးထွက်ပြေးနေရပါတယ်။သူတို့ကြောက်လို့ထွက်ပြေးလာတာ
โอเคจ้าวหลุถั่วปีลาได้สรุปบิโลอันเดียดียินสั่นเกียะหลุบาเลย
ยีวามาตรุโต้ตุ้ยโลไม่เอาอภูจีอภวาจีโหแล้วตุ้ยโลไม่เอาคลีหลุงเนี่ยอสะอกงลงไม่จันตุ้ยโลไม่เอาตุ้ยตุ้ยดิสรุปเช่นอกงลงตัดแผ่จูฉีตุ๊ไอ้หลุอมูญุทุกข์ไปได้ไอ้ตัวจองจ้าวโลอ่ะจောက်ปีมาถั่วปีลาละบา
โอเคไอ้ถั่วปีลาได้หูลังคีมาบ่เนาะอตุ้ยจုံโลเปาะปะปีบาล่ะ
ထွက်ပြေးလာတာလမ်းခီးမှာတော့ကျွန်တော်တနေ့ကုန်လမ်းလျှောက်ပြီးမှကလေးတွေနဲ့ဒီတိုင်းနဲ့တော့လမ်းလျှောက်ပြီးလာရတယ်အဖိုးကြီးအဖွားကြီးလည်းဆိုင်ကနဲ့တင်လို့ရတာဒီနဲ့ထန်းစင်နဲ့ထန်းပြီးမှလာတဲ့လူတွေလည်းလာကြတယ
်အဲ့ဒီတော့ဒီမိုက်ဂျာဒီဒုက္ခသည်စခန်းကိုရောက်တော့နေထိုင်ရေးနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
နေထိုင်ရေးကတော့အရှင်တော့မပြေဘူးရေကအစဒီစားဝတ်နေရေးဆိုလဲဝပနာအဖွဲ့စီကသူတို့အလူရှင်ရှာဒီမှာကျွန်တော်နေပေးရဆန်ရတယ်ဆန်စားရတယ်ဒါတော့ပတ်ဆံဝင်ငွေလည်းမရှိတဲ့ခါကျတော့ကလေးတွေလည်းစားဖြူပြီးမှတမင်းစားရတဲ့အချိန်လည်းရှိရအ
ဲ့တော့ဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ပါတော့သူတို့ရဲ့အဓိကဒီခံစားချက်တရားပါတယ်လေသူတို့ရဲ့ညှိထွားတာနေပေါ့နော
်ညှိချင်နေတဲ့ပတ်သက်ပြီးမှတော့အခုဒီမှာဆေးရလည်းတိတ်ကြွန့်ချင်တဲ့လူတွေလည်းမရှိကြဘူးမရှိကြတဲ့အတွေ့အကြုံကလေးမွေးဖွားတဲ့လူတွေလည်းအသက်ဆုံးရှုံးသွားတဲ့လူတွေလည်းရှိတယ်နောက်ပြီးတော့တအားမိခင်ကြီးကလည်းဥသားသမီးကြီးကလည်းငယ်ကလေးလေးကြီးတဲ့ကလေးလေးဆုံးတဲ့ဟာလေးရှိကြတယ်အဲ့ဒီအတွက်ကြောင့်ဟိုရှင်းဝမဖူလုံဘူးဆိုတော့တအားလို့လည်းအများစိတ်ဆင်းရဲဒုက္ခပြီးရောက်ပြီးနေရတာ
အဲ့ဒီတော့ဒီလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ပေါ့နော်ဘာမှပြောချင်တယ်မသိဒုက္ခတွေဒီဦးနေနေပေါ့နော
်ပြောရမယ်ဆိုတော့တအားလို့ကယူအားကိုပြန်တော့ပြန်ချင်တယ်ဒါပေမဲ့ဟိုကပါလဲတအားလို့ဒီတူလူထုကိုအတွေ့မခံတွေ့လို့လည်းမရဘူးတွေ့ပြီဆိုလို့ရှိရင်တတ်တယ်ဖြတ်တယ်ဆိုတော့ကျတော့မှပြန်လို့မရဘူးပြန်လဲပြန်ချင်တယ်ပြန်မယ်ဆိုလည်းကျတော့အိမ်မှာဘာမှမျောလင့်ချက်မရှိဘူးပြန်ရင်လည်းကျတော့ဘာမှလုပ်ကြိမ်စားတော့ဘူးလေဘာမှမရှိဘူးဆိုတော့အခုဘယ်လိုပြန်ရမယ်ဆိုတော့ကျတော့ဘလို့မှစဉ်းစားလို့မရဘူ
းနောက်ဆုံးအနေနဲ့ကတော့စစ်ပေးရှောင်းကချင်းအမျိုးသမီးအခိုင်ရဲ့ပြောကြားချက်ကိုတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများခန္ဓာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
မင်းရထရတော့ဆရာမကြီးဒီမိုက်ကြာရန်ကနေပြုစုပေးတဲ့နှင်းထွက်အဖွဲရနေတော့အတတ်နိုင်ဆုံးတော့ကျမတို့ဘောနော်ဒီတိုက်ဟောင်းဘောနော်တိုက်ဟောင်းအဲ့လိုမျိုးထဲမှာကျမတို့အဲမိသားစုတစုဆိုရင်အခန်းတစ်ခန်းတစ်ခန်းအဲ့လိုမျိုးပေးပြီးမှကျမတို့အဲ့မှာစုစည်းပြီးနေကြပါတယ်ဘယ်လိုပြောရမလဲနေရထရတာတော့တော့ကိုရကုတေတာမဟုတ်တော့လဲအခက်ခဲတော့အမျိုးမျိုးကြုံရပါတယ်
အဲ့တော့စခန်းမှာပေါ့နော်ဒီအမျိုးသမီးတွေပေါ့နော်ဟိုအများဖြင့်လူကြီးတွေပေါ့သူတို့စန္ဒာတွေကဘာတွေရှိလို့ပြောကြလဲရှင
်သူတို့စန္ဒာတွေကတော့ဘယ်လိုပြောရမလဲဆိုတော့ဒီသူပြေဒုက္ခပြဖြစ်နေတဲ့အတွက်ကြောင့်ပေါ့နော်သူတို့ရဲ့စိတ်တွေးခံစားမှုတွေပေါ့နော်ဒါအချိန်ငင်းချရရမလဲပေါ့ကိုယ်တိုင်းနေမှာအဲ အမြန်ဆုံးရှင်းဆိုင်ရရချင်းလေဆိုပြီးမှပြောကြတယ်ပြီးတော့ကိုရကိုရွာကိုအမြန်ဆုံးပြန်ချင်တာပေါ့နော်တခြားနေရာမှာလာပြီးမှတိတ်ခိုရတယ်ဆိုတော့ဆော့ဆော့အရာရာအထက်ထဲတွေအများကြီးရင်ဆိုင်ရတော့ဆမိုင်ဒီမှာတော့ကြိုးချင်တာကဒီလိုပါဆမိုင်ရင်ဒီမှာတို့ဒီတိုင်းလီကိုပေါ့နော်တိုင်းလီငင်းချမ်းရဲ့အမြန်ဆုံးရပြီးမှတော့ဦးနှစ်ဖက်ပေါ့ကွာသူရအနေနဲ့ကလည်းဒီမှာတို့ချင်း မျိုးသားရဲ့အပေါ်မှာပေါ့နော်လူသားချင်းစာနာဒီမှာနားလေဒီမှာတူနဲ့တူအဲ့လိုမျိုးငင်းချမ်းရဲ့အမြန်ဆုံးရဒီမှာကျမတို့ပြည်သူလူထုတွေကလည်းကိုယ့်ရဲ့ကုမြေကိုအမြန်ဆုံးပြန်ပြီးမှလောက်ကန်စားတော့ခွင့်ကိုအမြန်ဆုံးရချင်တယ်ပေါ့ဒီမှာကျမတို့ကမိမိရဲ့ရက်ရွာကိုထားခဲ့ပြီးထွက်လာခဲ့တယ်ဆိုရင်အင်ဒီယန်နဲ့ဆူလူရှင်လည်းတော့ကျမတို့ကအိမ်လမ်းရှိတော့
You can bend but never break me, cause it only serves to make me. ဒေါ်လာလာဒန်းစီစဉ်တင်ဆက်တဲ့အပတ်စဉ်အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။သိပ္ပံနဲ့နှီးပညာကဏ္ဍကိုအလယ်မပေးခင်မှာအခုတစ်ခါတော့သုဒ္ဓဆောင်နဲ့အမေရိကန်တခွင့်အစီအစဉ်ကိုအလှည့်ပေးခြင်းပါတယ်။အမေရိကန်သဘာဝအမျိုးသားဥယျာဉ်ဒီမှာဘာတွေကြည့်ရှုနိုင်ပါလဲ။ဘာတွေလေ့လာသိနိုင်လဲဆိုတာနဲ့စွန့်ပစ်အမိုက်ကြောင့်ဘေးအန္တရာယ်ရင်ဆိုင်နေရတဲ့ရင်းနေသ
အမေရိကန်ပြည်အောင်စုကသဘာဝဥယျာဉ်တွေရဲ့တက်တန်းလွန်ခဲ့တဲ့ရက်ပိုင်းကနှစ်တရာပြည်သွားတာကြောင့်ဒီသဘာဝဥယျာဉ်တွေအကြောင်းကိုဦးစားပေးတင်ဆက်ပေးမှာပါ။ဒီလိုသဘာဝဥယျာဉ်တွေတိစောက်ထားတာနှစ်တရာပြည့်အထိမ့်မဲ့အနေနဲ့အဲ့ဒီရက်မှာသွားလေရင်တော့ဒီတစ်တောတွေဥယျာဉ်တွေကိုအခမဲ့ဝင်လေလို့ရပါတယ်။အမေရိကန်မှာတော့သဘာဝဥယျာဉ်လို့သတ်မှတ်ထားတဲ့အထက်ထဲမှာတာမန်ပန်းချံလိုမျိုးတွေနောက်ရင်းပြင်လိုမျိုးတွေအပါဝင်တက်တန်းရဲ့တစ်တောတွေကြောက်ကဘာကြီးတွေလည်းပါဝင်ပါတယ်။ဒီစနေတိုင်းအမေရိကန်ပြည်တော်စုနဲ့ကမ္ဘာတစ်လောကတန်းနဲ့ချီတဲ့သူတွေဟာရင်သက်ရှုမောပွဲကောင်းတဲ့ရှုခင်းတွေနေကြီးမဖောက်နိုင်တဲ့တက်တန်းရှည်တက်တော်တွေနဲ့ရှားပါတော်ရန်တိရစ္ဆာန်မျိုးခွဲတွေကိုကြည့်ရှုဖို့အမေရိကန်ပြည်တော်စုရဲ့အမျိုးသားဥယျာဉ်တွေကိုလာရောက်လဲပတ်လေရှိပါတယ်။အခုအခါမှာတော့ဒီဥယျာဉ်ဌာနရဲ့ညွှန်ကြားရေးမှူးဖြစ်လာတဲ့ဂျိုနာသန်ဂျာဗစ်ကသူဟာကံကောင်းသူတစ်ယောက်အဖြစ်ယူဆထားပါတယ်
။ For the last 100 years
American ပြည်တော်စုရဲ့သဘာဝနဲ့ရင်ကျေးမှုအမွေအနှစ်တွေပေါ်ကျွယ်သွားတဲ့နေရာတွေကိုလွန်ခဲ့တဲ့နှစ်တရာလောက်ကစပြီးအမျိုးသားဥယျာဉ်ဌာနကစီမံခန့်ခွဲဖို့အမေရိကန်အစိုးရကတာဝန်ပေးခဲ့တာပါဒီအဖွဲ့အစည်းဝင်တဦးအနေနဲ့ဥဆောင်မှုပေးသွားဖို့ဟာကကျွန်တော်အတွက်တော့ဘဝတစ်လျှောက်လုံးမတ်ခဲ့တဲ့အိမ်မက်ပ
ါမစ္စတာဂျာဗစ်ဟာအမေရိကန်အမျိုးသားသဘာဝဥယျာဉ်ဌာနမှာအနှစ်40ကျော်အမှုထမ်းနေတာဖြစ်ပြီး2009ခုနှစ်ကစလို့သူဟာညွှန်ကြားရေးမှူးဖြစ်လာပါတယ် Grand Canyon နဲ့ Yellowstone တို့လိုကြော်ကြားတဲ့အမျိုးသားဥယျာဉ်တွေကစလို့သမိုင်းဝင်အထိမ့်မတ်အဆောက်အဦတွေနဲ့ပြည်တွင်းစစ်အတွင်းတိုက်ပွဲဖြစ်ခဲ့တဲ့နေရာတွေအပါအဝင်စုစုပေါင်း412နေရာကို Mr. Jarvis ကကြီးကြပ်ရတာပါ
I like to say the National Park Service is the only federal agency with the responsibility to ensure
အစိုးရဌာနတွေထဲမှာအမျိုးသားဥယျာဉ်ဌာနအနေနဲ့လူတွေစိတ်လက်အပန်းဖြေစေအောင်လုပ်ဖို့တာဝန်ရှိပါတယ် American လူထုတွေအနေနဲ့ရောကဘာလက်ခီးတဲ့တွေအတွက်ပါလဲပတ်ဆရာနေရာတွေအများကြီးရှိပါတယ်။ဒါပေမဲ့လည်းလားလဲသူတွေအနေနဲ့တဘာဝအကြောင်းပြည့်ွေကြောတွေအကြောင်းရာသီဥတုပြောင်းလဲမှုနဲ့တမိုင်းချက်လက်တွေကိုလည်းလေ့လာသွားစေချင်ပါတယ
်။ဒီလိုလေ့လာစရာတွေထဲမှာအမေရိကန်ရဲ့တချိန်ကမူဝါဒရေးရာအမှားတွေအကြောင်းတွေလည်းပါဝင်ပါတယ်
။ So for example man's honor
ဒုတိယကဘာစစ်အတွင်းကသမ္မတ Franklin Delano Roosevelt ကသူ့အမိန့်နဲ့ဂျပန်နယ်ဝအမေရိကန်နိုင်ငံသားတွေကိုကယ်လီဖိုးနီးယားပြည်နယ်ကမဇာနာမှာစခန်းသွင်းချုံနောင်ထားခဲ့ပါတယ်ဂျပန်လူမျိုးတွေဖြစ်နေတာကြောင့်စစ်ပွဲကာလအတွင်းမှာသူတို့ကိုဖမ်းဆီးအကျဉ်းချထားတာပါအခုအခါမှာတော့ဂျပန်အမေရိကန်သသိန်းကျော်ဖမ်းဆီးချုံနောင်ထားခံခဲ့ရတဲ့နေရာကိုဥယျာဉ်ဌာနကနေထိမ့်သိမ်းပြသပေးနေပါတယ
်ဒါအပြင်ရာသီဥတုပြည်နှင်းမှုကြောင့်ရေခဲမြစ်တွေလည်းလာမယ့်နှစ်20 30အတွင်းပြတ်သုံးကုန်နိုင်တယ်လို့လနဲ့ချီပြီးတော်မီလောင်တာကြောင့်တိရစ္ဆာန်တွေဟာအုံလိုက်ကျင်းလိုက်ပြောင်းရွှေ့နေတာကိုလည်းတွေ့ရတယ်လို့ Jarvis ကပြောပါတယ် ဒါပေမဲ့လေယိုးစမိုက်တီအမျိုးသားဥယျာဉ်ကိုလာရောက်လဲပတ်တဲ့သမရဘရက်ဥပမာအပါဝင်တခြားသူတွေစီကဒီအမျိုးသားဥယျာဉ်တွေကိုကာကွယ်ပေးဖို့အကူအညီတွေဂျာဗစ်လက်ခံရရှိနေပါတယ
် Just look at this thing you can't capture this on an iPad
ဒီရှုခင်းကိုကြည့်လိုက်ပါဦး iPad နဲ့လည်းရယူလို့မရသလို TV ဖန်သားပြင်ပကြီးကားတွေကိုကြည့်ရတာနဲ့လည်းမတူပါဘူးလူကိုယ်တိုင်ဒီနေရာကိုလာပြီးကြည့်မှသာတကယ်ရှုခင်းကိုအာရုံခံစားနိုင်မှာပါ
အခုခါမှာတော့အမျိုးသားဥယျာဉ်ဌာနရဲ့တက်တန်းဟာဒုတိယရာစုနှစ်တည်းကိုရောက်လာပြီးဖြစ်ပြီးရေရှည်ဆက်လက်တည်တံ့ခိုင်မြဲဖို့ကတော့အားလုံးရဲ့အကူအညီလိုအပ်တယ်လို့ဂျာဗစ်ကပြောပါတယ်။ဒီတော့ဘလို့အကူအညီတွေလိုအပ်တာပါလဲ။တဘာဝပတ်ဝန်းကျင်ဆိုတာနဲ့ကျွန်တော်တို့နေထိုင်ရာကမ္ဘာမြေကြီးပူနွေးလာတာနောက်လူတွေရဲ့စီးမဲ့ကမ်းမဲ့အလေအထတွေလောဘတွေကြောင့်တိရစ္ဆာန်တွေတည်ဆုံမှုတွေရှိနေတာနဲ့ပတ်သက်ပြီးတော့အားလုံးသတိမူမိအောင်ကြိုးပမ်းနေကြသူတွေလည်းရှိပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောက်ရှောက်ဖို့ကိုနီးမျိုးစုံနဲ့ကြိုးပမ်းနေကြသူတွေကတော့အမိုက်ကိုစနစ်တကျစွန့်ပစ်ပြီးတော့တောင်တဘာဝပတ်ဝန်းကျင်ကိုဆောက်ရှောက်နိုင်ပါတယ်တဲ့ဟိုတလောရုံကတော့ဝါရှင်တန်ဒီစီကတိရိစ္ဆာန်ရုံမှာလူတွေဆွန့်ပစ်တဲ့ပစ္စည်းတွေကြောင့်ရေတရဝါတွေတည်ဆုံးရတာနဲ့ပတ်သက်လို့လူတွေသတိမမီအောင်ပြပွဲတစ်ခုလုပ်ခဲ့ပါတယ်။မြို့တော်ဝါရှင်တန်ကအမျိုးသားတိရိစ္ဆာန်ရုံမှာတိရိစ္ဆာန်အမျိုးပေါင်း300အကောင်ရေ1800လောက်ပြသထားတာပါ။ဒါပေမဲ့လည်းဒီနေ့နွေရာသီမှာတော့လာရောက်လည်ပတ်သူတွေအနေနဲ့ဒီပင်လယ်တိရိစ္ဆာန်တွေကြုံတွေ့နေရတဲ့ဘေးဒုက္ခတွေကိုသတိမမီအောင်ဖန်တီးတိဆောက်ထားတဲ့တိရိစ္ဆာန်အယုတ်ကြီးတွေကိုလည်းတွေ့ရမှာပါ။ထူးခြားတာကတော့ဒီအယုတ်တွေကိုလူတွေစွန့်ပစ်ထားတဲ့သမုတ်တရားတွေကပလတ်စတစ်အမိုက်တွေနဲ့ပြုလုပ်ထားတာပါချက်တူရွေးလို့အယောင်သွေးစုံတဲ့ငါးကြီးဟာတိရစ္ဆာန်ယုံလာရောက်လဲပတ်သူတွေကိုစီချိုနှုတ်ဆက်နေတာပါဒါအပြင်ပင်လယ်ငှက်တွေ၊ကျင်ကားတွေရဲ့အယုတ်တွေကိုလည်းပြသထားပါရယ်။ဒါပေမဲ့လည်းဒီအယုတ်တွေကိုသေချာကြည့်လိုက်မယ်ဆိုရင်တော့နေ့စဉ်တွေ့မြင်နေရတဲ့ plastic အယုတ်တွေ၊ဘီးတွေ၊ပလင်းဖုံးတွေ၊ဘီယာဘူးကုန်တွေနဲ့ပြုလုပ်ထားတာကိုတွေ့ရမှာပါ။ဒီ plastic တွေပေးကားရလဲဆိုတာကိုတိရိစ္ဆာန်ယုံကစေတနာဝန်ထမ်းတစ်ဦးဖြစ်တဲ့မာရီယာအမယာကအခုလိုရှင်းပြပါရယ်။
I observe visitors coming in thinking that these sculptures are made out of recycled plastic.
ဒီစရုပ်အလဲလာတဲ့သူတွေကဒီ plastic တွေဟာသာမန်စွန့်ပစ်ပစ္စည်းတွေလို့ထင်ကြပါတယ်။တကယ်တော့ဒါရီဟာပင်လယ်ပြင်ကအမိုက်တွေလို့သိတဲ့အခါမှာတော့သူတို့အံ့အားသင့်ကုန်ကြပါတယ်
။ Angela Hazel Time Posia ထောင်ထဲချီတဲ့စေတနာဝန်ထမ်းတွေရဲ့အကူအညီကိုယူပြီးတော့ဒီအယုတ်ကြီးတွေကိုပြုလုပ်ခဲ့တာပါ။ Wash Ashore လို့ခေါ်တဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာအဖွဲ့ရဲ့ဦးဆောင်ညွှန်ကြားမှုဖြစ်တဲ့သူဟာဒီကနေ့ကမ္ဘာကြီးရင်ဆိုင်နေရတဲ့အန္တရာယ်အကြောင်းအခုလိုသတိပေးခဲ့ပါတယ
် This is all plastic picked up off of beaches every single bit of it so we
ပင်လယ်ကမ်းစပ်တွေကနေဒီ plastic တွေအားလုံးကိုကောက်လာတာပါလွန်ခဲ့တဲ့6နှစ်အတွင်းပင်လယ်ကမ်းစပ်နေရာတစ်ခုကနေ plastic အမိုက်18တန်ရခဲ့ပါတယ
်အခုအခါမှာတော့အဲ့ဒီအမိုက်တွေနဲ့အယုတ်ပေါင်း68ခုကိုပိုစီကလုတ်ခဲ့ပြီး18ခုကိုတော့တိရိစ္ဆာန်ရုံမှာပြသထားပါတယ်ဝေးလာ၅ပုံတစ်ခုလုံးကိုလည်းစက်ပြဘူးတွေနဲ့လှုပ်ထားပြီးတော့နှုတ်သီးကျွန်ရှိတဲ့ပင်လယ်ငါးရဲ့ပါးစပ်ထဲမှာချင်းချက်ဖက်နှက်ကိုတွေ့နိုင်တယ်လို့ plastic ဘူးကုန်တွေနဲ့လှုပ်ထားတဲ့ jelly ငါးတွေကိုလည်းတွေ့ရမှာပါ Angela Posey က
The fact that plastic breaks down into microscopic pieces
ပင်လယ်ပြင်ကအမှိုက်တရိုက်တွေကြောင့်ဒုက္ခတွေ့ကြတဲ့တိရိစ္ဆာန်တွေအကြောင်းကိုသိဖို့အခုလိုလှုပ်တာပါအစားအသောက်စားတာမှလည်းဒီ plastic တွေကိုအသုံးပြုမှုဟာသမုတ်တရားထိအောင်ထိခိုက်စေပါတယ်
အခုလိုအမှုပညာအသွင်နဲ့ဖန်တီးထားတဲ့ပြပွဲကပေးလိုက်တဲ့သတင်းစကားဟာအမေရိကန်ပြည်ထောင်စုအပြင်တခြားနိုင်ငံတွေကိုလည်းရောက်ရှိလာလိမ့်မယ်လို့ပိုစီကမျှော်လင့်ထားပါရယ်အခုလိုသဘာဝရင်းနှီးတရဝါတွေကိုဆောက်ရှောက်ခြင်းအပြင်လည်းသဘာဝကိုကူညီရာရောက်မှာဖြစ်တယ်လို့မျှော်လင့်ထားကြတာပါ
သူတို့ဆောင်လေအမေရိကန်တခွင်စီစဉ်ကိုကိုအောင်ကစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တောက်ကြနေညာအပတ်စဉ်ကဏ္ဍတွေကနောက်ဆုံးတစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ညီမဆက်လို့ရလုပ်ငန်းမှာအသက်ဆုံးရတဲ့အထိကျုံနေရတယ်မတော်တဆမှုတွေတဲ့ကအဆောက်အဦဆောင်နေခြင်းပြိုကျမှုကြောင့်ကျုံရတဲ့အန္တရာယ်ကိုဘယ်လိုကာကွယ်နိုင်လဲဆိုတာစင်ကာပူနိုင်ငံလုပ်ငန်းခွင် BNN ကင်းအင်ဂျင်နီယာ ဥယျာဉ်ကြီးကိုမေးမြန်းပြီးတင်ပြပေးမှာပါ။အဆောက်အဦတွေကို reinforced concrete လို့ခေါ်တဲ့တန်ကူ concrete နဲ့ဆောက်ကြပါတယ်။တန်ကဆန့်အား tensile force ကိုခံနိုင်ပြီး concrete က PR compressive force ကိုခံနိုင်တာမို့ PR ရောဆန့်အားပါခံနိုင်စေဖို့အတွက်တန်နဲ့ concrete ကိုတွဲပြီးတုံးကြတာပါ။ concrete လောင်းဖို့အတွက်ပထမဦးဆုံး formwork တည်ဆောက်ဖို့နောက်shoring လို့ခေါ်တဲ့ညှင်းဆင်ရပြီးပြိုကျမှုအများဆုံးဖြစ်တတ်တာက concrete လောင်းတဲ့အချိန်လို့ဦးအေးငင်းကပြောပါတယ
် concrete လောင်းဖို့လို့ပုံရိုက်ရတယ်ဥပမာဖြင့်တိုင်လောင်းမယ်ဆိုလို့ရှိရင်လည်းပဲတိုင်ပုံမှန်မျိုးရအောင်ပုံရိုက်ရတယ်ပုံလောင်းရတယ်နေရန်တွေကို concrete လောင်းတဲ့အခါမှာလည်းပဲနေရန်တွေကိုဆင်ရတယ်ဆိုဖြင့်အဲ့လို concrete လောင်းဖို့အတွက်ဆင်ထားတာကြီးတခုလုံး formwork လို့ခေါ်တာပါအဲ့ဒီ formwork ကိုထောက်ပေးထားတာအောက်ကဒေါက်တွေကြတော့ shoring လို့ခေါ်ပါတယ်အင်္ဂလိပ်လိုတော့သူ့ကိုညှင်းလို့လည်းခေါ်လို့ရပါတယ်ဒါမှမဟုတ်ညံဆိုတဲ့တဘာဝကတော့လူတွေအလုံးလို့ဖို့အတွက်ဆင်ထားတာသူကဖောင်ဝက်ကိုထောက်ပြီးထားတာဖြစ်တဲ့အတွက်ကြောင့်အင်္ဂလိပ်လိုကတော့ showing လို့ခေါ်တယ်ဒါမှမဟုတ်လို့ရှိရင် force work လို့ခေါ်ပါတယ်ဖောင်ဝက်ပြိုတယ်ဆိုပြောကြမှာနဲ့တကယ်တော့ဖောင်ဝက်ပြိုတာမဟုတ်ဘဲနဲ့ showing ရနေပြီးတော့အောက်ကတောက်တယ်ရနေပြိုတာပေါ့နော်ဖောင်ဝက်ကဆင်းပြီးသွားပြီဆိုလို့ရှိရင်အဲ့ဒီပုံမှာ reinforced fiber တွေထည့်ပြီးတော့ concrete ကိုလောင်းပါတယ်လောင်းတဲ့နေရာမှာအဓိကအရေးကြီးတာဘာဖြစ်လို့ဆိုတော့ concrete လောင်းလိုက်တဲ့အခါမှာ concrete အဆိုးကတော်တော်လေးတယ်ပေါ့အဲ့ concrete အဆိုးကလေးတဲ့ဟာရဲ့နောက်ပြီးတော့အပေါ်မှာလူတွေတက်ပြီးတော့ရက်နေတဲ့ဟာရင်တော့ကွန်ကရစ်လောင်းနေတော့မှကွန်ကရစ်အသားချအောင်လို့အထက်မှာလေပေါက်တွေပါလိမ့်မရှိနေအောင်လို့လုံးဝသိပ်တော့အောင်တုံခါစက်နဲ့ဗိုက်ဘရေတာနဲ့ထိုးပြီးထည့်တယ်ပေါ့ဘောဝတ်တစ်ခုတော့လည်းလှုပ်နေအောင်အဲ့ဒါကြီးပေါင်းပြီးတော့ဒီဖောင်ဝတ်ပေါ်မှာတက်ရောက်တဲ့အားတွေများတယ်အဲ့တော့ကြောင့်ဖောင်ဝတ်ပြိုတတ်တယ
်ပထမဆုံးလိုအပ်တဲ့ဖောင်ဝတ်ပုံရိုက်ခြင်းကစပြီးအန်ဒီယန်ကင်းအောင်လုပ်ရမှာအဓိကအရေးပါတာကကြီးကျက်တဲ့ supervisor ဖြစ်ပြီးပုံရိုက်ပြီးလို့ concrete မလောင်းခင်မှာလဲနားလေတက်ကျွမ်းသူကစစ်ဆေးဖို့လိုပါတယ
် supervisor လုပ်တဲ့သူကအဲ့ power cement နေရာရဲ့ drawing ကိုတေချာသိဖို့လိုပါတယ်ခြေဝန်းဘယ်လောက်ရှိမလဲအမြင့်ကဘယ်လောက်ရှိမလဲနောက်တော့အဲ့ဒီနေရာမှာ power cement ဆိုလို့ရှိရင်ဘလို့ PC အမျိုးအစားတွေလိုမလဲပေါ့နော် jet base လိုမလဲ scaffold frame လိုမလဲ cross bracing လိုမလဲချုပ်တန်းတွေလိုမလဲဆိုတဲ့အဲ့ဒါကိုသူတေချာသိဖို့လိုပါတယ်အကယ်၍အဲ့လိုပစ္စည်းတွေတေချာမရှိလို့တွေ့ရပစ္စည်းတွေဆွဲယူသုံးမယ်ဆိုလို့ရှိရင်အလုံးမတိုင်လည်များပါတယ်အဲ့တော့ power cement ဆိုတာနဲ့ power cement နဲ့ကြီးကြရင်မှုစူပါဗလာကနေပြီးတော့လိုတဲ့ပစ္စည်းတွေကိုတေချာချတက်တက်ရပါတယ်ဒါကပထမဆုံးဖြစ်သွားဒုတိယဆင့်အနေနဲ့မဘယ်နည်းနဲ့ဆင်မလဲဆိုတာကိုသူသိဖို့လိုပါတယ်အဲ့နည်းနဲ့ဆင်မဲ့ဆိုတာကိုသူ့အလိုမျိုးကိုပြောပြထားဖို့လိုပါတယ်နောက်အဲ့ဒီစီးတွေသုံးတဲ့နေရာမှာဘယ်ဟာကိုဘယ်လိုသုံးအောင်မလဲဘယ်နေရာကိုဘယ်လိုမသုံးနိုင်ဘူးဆိုတာကိုလည်းသူသိချသိဖို့လိုလိုပါတယ်လူတော်ကြီးအနေနဲ့လည်းတကယ်လို့ကိုမသိဘူးဆိုလို့ရှိရင်ရမ်းမလို့ခဲ့နဲ့ဒါ golden rule ဆိုတာရှိပါတယ် don't know us ငါတို့သူတို့မသိကြဘူးဆိုလို့ရှိရင် supervisor ကိုမေးပြီးတော့သိချလုပ်ဖို့အရေးကြီးပါတယ်နော်အဲ့တော့အချိန်လိုအပ်ချက်ပါအကယ်၍ဖောင်ဝက်ဆင်ပြီးသွားပြီဆိုလို့ရှိရင်လည်းပဲအင်ဂျင်နီယာဖြစ်စီမန်နေဂျာဖြစ်စီနားလေသူတယောက်ကနေပြီးတော့ဆင်ပြီးထားတဲ့ဖောင်ဝက်ကိုကွန်ကရစ်မလောင်းငယ်အဲ့ဒီဖောင်ဝက်ဟာအနည်းကင်းလားမကင်းဘူးလားဆိုတော့ကျေသေးချာကြာနာနာစစ်ဆေးကြည့်ဖို့လိုပါတယ်ဒီနှစ်သူမကြခင်ဩဂုတ်လ13ရက်နေ့တုန်းကနားနှာခေါင်းဆေးရုံဝင်းအတွင်းမှာဆောက်လုပ်ဆိုင်ငါရက်တိုက်ငါလှော်ဖို့ကွန်ကရစ်လောင်းနေတော့ဖောင်ဝက်ပြူလာမှာလူတယောက်ပေပြီးတော့တယောက်ထိခိုက်တမ်းရတယ်ဒီဖောင်ဝက်ဆင်တဲ့ကိစ္စကဗမာပြည်မှာတော့ဥတွေလည်းမရှိဘူး။နောက်ဖောင်ဝက်ဆင်တဲ့သူတွေကိုလည်းပြန်နှံပေးတာတော့မရှိဘူးပေါ့နော်။ဆိုတော့တော့အနေများပါတယ
်။မြန်မာနိုင်ငံမှာဒီဆောက်လုပ်ရေးနဲ့ပတ်သက်ပြီးတော့စနစ်တကျမရှိသေးဘူးလို့ထင်ပါတယ်ဆရာ။ဆရာတော့စင်ကာပူနဲ့နည်းနည်းနှိုင်းယှဉ်ပြီးပြောပြပေးပါလား။စင်ကာပူမှာအဆောက်အဦဆောက်မယ်ဆိုရင်ဘာတွေလိုအပ်ပါသလဲဆရာ။အဲ့ဒါလေးသိအောင်ပေါ့နော
်။ဟုတ်ကဲ့ပထမဆုံးအရေးကြီးတာကတော့ဥပဒေနေဥပဒေလုံထုံးလုံနီး cooperative no standards တွေပါ။အဲ့ဒါအရေးကြီးပါတယ်။စင်ကာပူမှာတော့ဆောက်လုပ်ရေးမှာ safety နဲ့ပတ်သက်လို့ WHS ဆိုတာရှိပါတယ် Workplace Safety and Health Act 2006ပေါ့နော်အဲ့ဒီအထက်မှာဘာပါလဲဆိုတော့အလုပ်ရှင်တွေကအလုပ်သမားတွေကိုသူလုပ်မဲ့အလုပ်အတွက်ကိုသင်တန်းပေးရမယ်နောက်ပြည်စုံလို့လုပ်တဲ့ information တွေပေးရမယ်ညွှန်ကြားချက်တွေပေးရမယ်နောက်ကြီးကြပ်မှုတွေပေးရမယ်ဆိုဥပဒေနဲ့ပြဋ္ဌာန်းထားပါတယ်အဲ့ဒီအတွက်ကြောင့်ဘယ်အလုပ်ကိုပဲဖြစ်ဖြစ်အလုပ်လုပ်မဲ့အလုပ်သမားတိုင်းဒီအဲ့ဒီပတ်သက်တဲ့အလုပ်အတွက်ကိုသင်တန်းနေတက်ရပါတယ်အဲ့ဒီသင်တန်းတက်ပြီးတော့တကယ်ကျွမ်းကျင်တဲ့သူတွေဖြစ်မှသာလဲအဲ့ဒီအလုပ်ကိုလုပ်ပိုင်ခွင့်ရှိပါတယ်တကယ်၍အဲ့လိုမှမဟုတ်ဘဲနဲ့သင်တန်းမတက်ဘဲနဲ့လုပ်မှဆိုလို့ရှိရင်အဲ့ဒီဥပဒေရအပြစ်ပေးအရေးယူလို့ရပါတယ်ခင်ဗျာကျွန်တော်စီမှာကတော့အဲ့လိုဥပဒေမရှိသေးတဲ့အခါကျတော့သင်တန်းတက်ဖို့ကလည်းဖြစ်မနေတက်ရမယ်လို့လည်းမရှိဘူးနောက်အလုပ်ရှင်တွေနေဘက်ကလည်းဘလို့သင်တန်းပေးရမယ်ဆိုတာလည်းမရှိဘူးနောက်သင်တန်းတက်ရမယ်လို့ဥပဒေပြဋ္ဌာန်းလိုက်တောင်အဲ့လိုမျိုးသင်တန်းတွေကလည်းတော်ရင်မှမရှိသေးဘူးပေါ့
ဒီမြန်မာနိုင်ငံမှာဆောက်လုပ်ရေးကို contract ယူပြီးလုပ်နေတဲ့လူတွေကဒီဆောက်လုပ်တဲ့နည်းပညာနဲ့ NDA တွေကိုသိပြီးတော့နားလည်လို့လုပ်နေကြတာမဟုတ်ဘူးလို့ထင်ပါတယ်ဆရာ။ဘာလို့ဆိုတော့ခဏခဏလေးဒီ contract ဆောက်တဲ့ဥစ္စာတွေက အရေးသွေးမပြည့်မီတာတွေတွေ့နေတော့လေဒါနဲ့ပတ်သက်ပြီးတော့ဘလို့လုပ်ရင်ကောင်းလဲဆရာဆရာပြောလို့ဆိုအလုပ်ရှင်တွေကလုပ်ရမယ်ဆိုတော့ဒီအလုပ်ရှင်တွေကိုယ်တိုင် contract ယူပြီးလုပ်နေကြတယ်ပတ်စံရှိလို့သာလုပ်နေကြတာများပါတယ်လို့ထင်နေဆရာဆိုတော့သူတို့အတွက်စီကံတတ်မှတ်မှုတွေအဲ့ဒါနည်းနည်းပြောပြပေးပါအောင်ဆရာ
ဟုတ်ကဲ့အရေးကြီးတာကတော့ regulation ရဲ့ cooperativeness နဲ့ standard တွေပါဘာလို့လဲဆိုတော့အဲ့ဒီ regulation တွေကဘာလို့အောင်မလဲဆိုတဲ့ဟာကိုသူတို့ပြောပြတယ်။တော့ standard တွေကအဲ့လိုလုပ်တဲ့နေရာမှာဘလို့စီမံစည်းကမ်းနဲ့စံနှုန်းတွေကိုလိုက်နာရမယ်ဆိုတော့ပြောပြတယ်။တော့ cooperatives ကအဲ့လိုလုပ်တဲ့နေရာမှာဘလို့အထောက်ပံ့နေပေးမလဲပေါ့နော်။အဲ့ဒီအရာတွေကိုပြောပြတယ်။မြန်မာနိုင်ငံမှာအဲ့လိုဟာမျိုးတွေမရှိတဲ့အခါကျတော့ဒါအလုပ်ရှင်တွေအပြစ်လည်းမဟုတ်ပြန်ဘူးဗျာ။ဘာလို့ဆိုသူတို့ကဘာလို့အောင်မလဲဆိုတဲ့စနစ်ဘာမှမရှိတဲ့အခါကျတော့သူတို့အဆင်ပြေလို့ကြိတ်ကြပြီးလုပ်နေကြတာပေါ့လေ။ဘာမှစနစ်တကျမရှိပေါ့နော်။ကဲရည်လာအဲ့လို cooperatives မြန်မာ standard တော့ regulation တွေထွက်လာမှာဆိုလို့ရှိရင်လူတိုင်းလူတိုင်းကဘာလုပ်ပလုပ်လို့ဖောင်းဝဆင်မယ်ဆိုလို့ရှိရင်လည်းဖောင်းဝဆင်လို့ရှိရင်ဟောဒီအတိုင်းလုပ်အောင်မယ်ဟောဒီအတိုင်းဆင်ရမယ်ဒီပစ္စည်းတွေတောင်းအောင်မယ်တော့ဒီလောက်အမြင့်မှာဒီလိုထားအောင်မယ်ဆိုရင်ပေါ့နော်အဲ့လိုပြန်ဟန်းပြလိုက်မယ်ဆိုလို့ရှိရင်တော့အခုလိုမတော်ဆမှုတွေအများကြီးနေတော့မှာပါလှုပ်ရှင်တွေဘက်ကလည်းလှုပ်ရတာလွယ်သွားတယ်နောက်အလုပ်သမားတွေဘက်ကလည်းလှုပ်ရတာစဉ်းစားကြရှိသွားမှာသူတို့ဘယ်လိုဆင်ရမယ်ကတော့နားလည်သွားတယ်သိသွားတယ်ကျွမ်းကျင်တဲ့သူတွေဖြစ်သွားမှာပါကိုအရေးကြီးတာကတော့ပြည်တော်စုအစိုးရအနေနဲ့လုပ်ငန်းငယ်အနေကင်းရှင်းဥပဒေထွက်မယ်ဆိုတော့လေခုဒီမှာတွေ့နေပါဦးသူတို့အကျန်းရေးထားတဲ့လုပ်ငန်းငယ်အနေကင်းရှင်းဥပဒေမှာလည်းလိုအပ်ချက်တွေအများကြီးရှိတော့ကျွန်တော်တွေ့ရပါတယ်အဲ့ဒီဥပဒေကျန်းထွက်လာတဲ့အခါမှာအဲ့ဒီဥပဒေနဲ့အတူအဲ့ဒီဥပဒေကိုထောက်ပံ့ပေးမယ်လူတွေအများကြီးလိုပါတယ်အဲ့လို new ဥပဒေထွက်လာပြီဆိုလို့ရှိရင်အဲ့ဒီ new ဥပဒေရဲ့အောက်မှာစဉ္ညစဉ္ညောနော် cooperatives ဆိုတဲ့အဲ့ဒီအမျိုးမျိုးထွက်ဖို့လိုပါတယ်အရင်ဟာတွေမရှိဘဲနဲ့ဆောက်လို့လို့စဉ်းစားကြဖြစ်လာလို့ဆိုတော့လွယ်ပါအောင
်ဦးဝင်းညင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစေနောက်တစ်ပတ်မှပြန်ပြီးဆုံရအောင
်ဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရဖြစ်ပါတယ် VOA ကနေမြန်မာဘာသာစီစဉ်တွေကိုည7:00နာရီအထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်သောရရှင်နေအနေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကိုဆက်သွယ်ခြင်းနဲ့တချင်းတောင်းခြင်းနဲ့ဝေဖန်ချန်ပေးခြင်းနဲ့ဆိုရင် VOA မြန်မာဘိုင်းအစီအစဉ်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့လိုလိမ့်မှုပြီးတော့စာရေးသားပေးပို့နိုင်သလိုကျွန်တော်တို့ကို email နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ကို email ပေးပို့နိုင်ပါတယ်ဒါပြင်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်ကတော့1233နဲ့3855လေးဖြစ်ပြီးတော့ fax နံပါတ်ကတော့1233နဲ့3855နဲ့ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလဲချင်ကြပြီးမှဖြစ်ပါတယ်ခင်ဗျာ
ဥဇဘက်ကစ္စတန်သမ္မတရဲ့ဂျမရေးဟာအသက်အန္တရာယ်မှာရောက်နေပြီလို့အစိုးရထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အသက်88နှစ်အရွယ်သမ္မတအစ္စလမ်ဂါရီမော့ဖ်ဟာဥဇဘက်ကစ္စတန်နိုင်ငံကိုအာဏာရှင်ဖြစ်အုပ်ချုပ်လာတာ25နှစ်ကျော်ပါပြီ။ဥဇဘက်ကစ္စတန်သမ္မတရဲ့ဂျမရေးချင်းနဲ့ပတ်သက်ပြီးအစိုးရကပြည်သူလူထုကိုအသိပေးတဲ့ထုတ်ပြန်ချက်ကိုထုတ်ပြန်ပါတယ်။ဂါရီမော့ဖ်သေဆုံးသွားပြီဆိုတဲ့သတင်းတွေထွက်ထားပေမဲ့လည်းအတီတော့မပြူနိုင်သေးပါဘူး။ American Democratic Party နိုင်ငံလုံးဆိုင်ရာကော်မတီ DNC ရဲ့ကွန်ပျူတာစနစ်တွေကိုအင်တာနက်ကနေဖောက်ထွင်းခိုးဝင်တာရုရှားနိုင်ငံနဲ့ဘာမှမပတ်သက်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်က Bloomberg သတင်းဌာနနဲ့တွေ့ဆုံမိမြန်ကန်တစ်ခုအတွင်းအခိုင်အမာထပ်ပြောပါရတယ်။ DNC ရဲ့ email နဲ့တခြားမှတ်တမ်းမှတ်ရာထောင်ပေါင်းများစွာကိုဒီနေ့အစောပိုင်းကဖောက်တွင်းခုယူခံရတာပါ။အဲဒါကြောင့်လဲ DNC ဟာသမ္မတလောင်းဖြစ်ဖို့ကြိုးစားခဲ့တဲ့ Bernie Sanders ထက် Hillary Clinton ကိုပိုပြီးဦးစားပေးလှုပ်ဆောင်ခဲ့တယ်ဆိုတာပေါ်သွားတာပါ။အဲ့ဒီအချက်လက်တွေကိုဘယ်သူကခိုးယူလဲဆိုတာကအရေးကြီးလို့လား။အရေးကြီးတာကလူလူကိုချက်ပြခဲ့တဲ့အကြောင်းအရာတွေဖြစ်တယ်လို့Pacific Media စီကံမျိုး Vladivostok မှာလုပ်တဲ့တွေ့ဆုံမိမြန်ကန်တွင် Mr. Putin ကပြောသွားပါတယ်။ Samsung ကုမ္ပဏီကထုတ်တဲ့ Galaxy Note 7 smartphone တွေရောင်းတာကိုဒီကနေ့ကြက်ထားလိုက်ပါပြီ။ဒီဖုန်းမျိုးစားတွေကတချို့ဖုန်းတွေကိုအားသွင်းနေရင်ပေါက်ကွဲမိလောက်တာတွေဖြစ်ပြီးတဲ့နောက်စထုတ်ပြီးတရင်နှစ်ပတ်ပဲရှိသေးတဲ့အချိန်မှာဆက်မရောင်းမဲကြက်ထားလိုက်တာပါ။ Note 7ကိုဝယ်ထားသူတွေအနေနဲ့ဘယ်ချိန်တုန်းကပဲဝယ်ထား smartphone အသစ်တွေနဲ့ပြန်လည်ပြင်မယ်လို့ Samsung ကုမ္ပဏီရဲ့ mobile phone လုပ်ငန်းပိုင်ဥက္ကဋ္ဌခိုဒေါင်ဂျင်းကပြောပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာရှိတဲ့ George Town တက္ကသိုလ်အနေနဲ့ Maryland ရွှေဆွေးအဖွဲ့ကပိုင်ခဲ့တဲ့ကြေးကျွန်မိသားစုတွေကနေဆင်းသက်လာသူတွေကိုတက္ကသိုလ်ဝင်ခွင့်ဦးစားပေးလက်ခံမဲ့အကြောင်းကြေညာလိုက်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းချေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးတော့ Engineer ကတော့ Curtis Bynum ဖြစ်ပါတယ်။ VOA American တန်ညာပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ9.24 25 30နဲ့50နဲ့ line limit 190လောက်ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.